Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်စက်တင်ဘာလ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်စီစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျွန်မအနံလောက်တို့ပြောပြမှာပါ။ရုရှားနိုင်ငံမော်စကိုမြို့အနီးကအကျဉ်းထောင်ကနေအကျဉ်းသားတွေကိုဘတ်စကားအတော်များများနဲ့တည်ယူပို့ဆောင်ပေးခဲ့သလိုယူကရိန်းနိုင်ငံတစိုက်တက်ထားတဲ့လေယာဉ်တစ်စင်းလဲမော်စကိုမြို့နာကလည်းစိတ်ကိုဒီကနေ့မနက်ဆက်ရောက်ပါတယ်။အီရန်နိုင်ငံကသူ့ရဲ့ယူရေနီယံတွေကို20ရာခိုင်နှုန်းအထိတိုးမြှင့်တန့်စင်နိုင်တဲ့အနေအထားကိုရောက်ပြီလို့ဒီကနေ့မှပြောလိုက်ပါတယ်။ဟောင်ကောင်လေဆိပ်မှာရုံးပရဲ့ဆန္ဒပြပွဲတွေဖြစ်မလာအောင်တာမြင်ဖို့ကြိုးပမ်းတဲ့အနေနဲ့လေဆိပ်သွားတဲ့ပို့ဆောင်ရေးလမ်းကြောင်းအားလုံးကိုဟောင်ကောင်ရဲတို့ကအပြင်းထန်ကန့်သတ်ထိန်းချုပ်ထားပါတယ်။ဒီလိုသတင်းတွေကိုကြားကြပါပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောရရှင်နေနာဆင်ရမယ့်သတင်းတွေကတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်ဖို့ယာယီရက်ဆိုင်ထားတဲ့ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပြန်ပြီးတော့ပါဝင်လာဖို့အလားအလာကောင်းနေမျှော်လင့်ပါတယ်လို့ဒီကနေ့တွေ့ဆုံမှုအပြီးမှာပြောဆိုလိုက်ပါတယ
်။ KNU ဘက်ကလည်းဒီ NCA တိုင်းပေါ်မယ်ဒီအစိုးရလက်တော်တက်မတော်လည်း NCA တိုင်းပေါ်မယ
်ငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးဦးလာမောင်ရွှေပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ထိုင်းနိုင်ငံမှာလိင်ကျွန်းလူသတ်မှုနဲ့တည်တံ့ကြခံနေရတဲ့မြန်မာလူငယ်နှစ်ဦးလွတ်မြောက်ရေးထိုင်းနိုင်ငံမြန်မာတန်ယုံနဲ့ထိုင်းရှိနေများကောင်စီတို့တိုင်ပင်ပြီးတော့အတနာခံစားတင်မှုဆွေးနွေးနေကြပြီဖြစ်ပါတယ်နောက်မြန်မာတခွေအစီအစဉ်နဲ့အတူမြန်မာငြိမ်းချမ်းရေးအလားအလာတွေကိုဆွေးနွေးကြမယ်စနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့ကလက်ဖော်တိုအကျဉ်းထောင်ကနေအကျဉ်းသားတွေကိုဘတ်စကားအတော်များများနဲ့တည်ယူပို့ဆောင်ပေးခဲ့တယ်လို့ယူကရိန်းနိုင်ငံတစိုက်တက်ထားတဲ့လီယန်စကင်းမော်စကိုမြို့နာကဗန်နိုစကိုလေးစိတ်ကိုဒီကနေ့မနက်ဆက်ရောက်လာပါတယ်အကျဉ်းသားတွေနဲ့နာမည်နဲ့အရေးအတွက်ကိုအတိအကျထုတ်ပြန်ခြင်းမရှိသေးပေမဲ့လက်တလောရက်တွေအတွင်းအကျဉ်းသားအများအပြားလဲလှယ်ဖို့ရှိတယ်လို့ရုရှားနဲ့ယူကရိန်းခေါင်းဆောင်တွေကပြောဆိုထားပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားကိုကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဗလာဒိုမီယာတာမက်စ်ကိုယူကရိန်းတရားရုံးတစ်ခုကဂျာတာပရီနေမှာပြန်လွတ်ဖို့အမိန့်ချခဲ့ပြီးတဲ့နောက်အကျဉ်းသားလဲလှယ်ဖြစ်လာတာပါသူဟာ2014ခုနှစ်ကဇူလိုင်လကခီးတဲ့နေရာ989ဦးသေဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်းMH17 လေယာဉ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြစ်ချခံခဲ့ရတဲ့ကိစ္စမှာအထူးအမျက်မြင်သူဖြစ်တဲ့အကြောင်းယူကရိန်းထောက်လှမ်းရေးတွေကစုံစမ်းတွေ့ရှိတာပါဒီဖြစ်ရပ်ကိုစုံစမ်းနေတဲ့ဒတ်ချအစိုးရရှင်တွေကလည်းအထူးအမျက်မြင်ဖြစ်တဲ့သူကိုရုရှားနိုင်ငံစီလွှဲပြောင်းမပေးဖို့ယူကရိန်းအစိုးရကိုတိုက်တွန်းထားတာဖြစ်ပါတယ်မကြာခင်ကရွေးကောက်ခံခဲ့ရတဲ့ယူကရိန်းသမ္မတသစ်ဗလိုဒိုမီယာဇီလင်စကီကရုရှားမှာအချင်းကျနေတဲ့ယူကရိန်းအကြီးအကဲတွေကိုနေရပြန်ခေါ်လာမယ့်အပြင်ယူကရိန်းအရှေ့ပိုင်းကပဋိပက္ခတွေကိုအဆုံးသတ်သွားအောင်လုပ်မယ်လို့လည်းကတိပေးပြောဆိုထားတာပါဇီလင်စကီယူကရိန်းသမ္မတအဖြစ်တာဝန်ယူပြီးနောက်ပိုင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဇူလိုင်လမှာပထမဆုံးတယ်လီဖုန်းဆက်ပြောဆိုခဲ့ကြတာလည်းဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုရေးယူတရားဆွဲဆိုနိုင်မဲ့စုံစမ်းစစ်ဆေးမှုဖွဲ့ရဲ့လုပ်ပိုင်ခွင့်ဘောင်ကိုတတ်မှတ်ဖို့အတွက်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်ဒါနဲ့ပတ်သက်ပြီး political သတင်းစာကြီးကပထမဆုံးဖော်ပြခဲ့တာဖြစ်ပြီးဒီဆွေးနွေးမှုမှာရှင်းလင်းတင်ပြခဲ့တဲ့အရေးမြစ်တွေအများအပြားကိုအခြေခံပြီးဖော်ပြခဲ့တာလို့ဆိုပါတယ်အလို့တော်တရားရေးကော်မတီအနေနဲ့အသေးစိတ်အချက်အလက်တွေကိုရှေ့လာမဲ့သတင်းပတ်တွေအတွင်းမှာမဲခွဲဆုံးဖြတ်သွားမယ်လို့လည်းခန့်မှန်းရပါတယ်။ဒါနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြောင်းကိုတော့တနင်္လာနေ့မနက်မှာထုတ်ပြန်မယ်လို့ political သတင်းစာကပြောပါတယ်။အခုလိုသမ္မတကိုတရားစွဲနိုင်မဲ့စုံစမ်းရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်ဘောင်ကိုသတ်မှတ်ပြထားလိုက်ခြင်းအပြင်တပ်တည်ရေးရဲ့ထွက်ဆိုချက်တွေကိုပို့ပြီးတော့အချိန်အုံမြင့်မြင့်နဲ့ရလာနိုင်လိမ့်မယ်ဆိုပြီးတော့ဒီမိုကရက်တစ်ဘက်ကမျှော်လင့်နေကြောင်းဒီသတင်းစာကပြောပါတယ်။အမေလေးစုံစမ်းစစ်ဆေးမှုကနေတမဘောမှာဆွဲချက်တစုံတရာတင်တဲ့အထိတော့ဖြစ်လာလိမ့်မယ်လို့မထင်ကြပါဘူးခင်ဗျာ
အီရန်နိုင်ငံကသူ့ရဲ့ယူရေနီယံတွေကို20ရာခိုင်နှုန်းအထိတိုးမြှင့်တန့်စင်နိုင်တဲ့အနေအထားကိုရောက်ပြီလို့ဒီကနေ့စနေနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုချက်ချင်းလုပ်ဖို့အစီအစဉ်မရှိသေးတဲ့အတွက်2015ခုနှစ်မှာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားသဘောတူလက်မှတ်ရေးထိုးထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ပြက်ပြယ်သွားနိုင်တဲ့အနေအထားကိုတဖြည်းဖြည်းရောက်ရှိလာနေတာပါ။သဘောတူညီချက်စာချုပ်မှာကန့်သတ်ထားတဲ့ယူရေနီယံတန့်စင်ရေးသုတေသနလုပ်ငန်းတွေကိုပြန်ပြီးတော့စတင်လိုက်ပြီဖြစ်သလိုယူရေနီယံတန့်စင်ရေးအတွက်အသုံးပြုတဲ့ဆက်တွေကိုအမြန်ဆုံးအဆင့်မြင့်တင်မဲ့ကိစ္စတွေလည်းပါဝင်မယ်လို့အီရန်အနုမျိုးအေဂျင်စီပြောခွင့်ရသူဘီရူ့စ်ကာမာလာဗန်ဒီကရုပ်မြင်သံကြားကနေပြောဆိုသွားတာပါ2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ပြက်ပြယ်သွားမဲ့အချိန်နီးကပ်လာနေပြီဖြစ်တဲ့အတွက်အခြေအနေတွေနောက်ကျမသွားခင်ဥရောပနိုင်ငံတွေဘက်ကအမြန်ဆုံးလှုပ်ရှားဖို့လိုတယ်လို့လည်းပြောခွင့်ရသူကာမာလာဗန်ဒီကပြောဆိုခဲ့ပါတယ် အငင်းပွားစရာဖြစ်နေခဲ့တဲ့အီရန်နျူကလ িয়ার အစီအစဉ်တွေရပ်ဆိုင်ပြီးတော့အပြန်အလှန်အနေနဲ့တံခါးပိတ်ဆို့မှုတွေရှော့ချပေးထားတဲ့နျူကလ িয়ার သဘောတူစာချုပ်ကိုဥရောပတမကတရုတ်ပြင်သစ်ရုရှားဗြိတိန်ဂျာမနီနဲ့အမေရိကန်တို့က2015ခုနှစ်မှာလက်မှတ်ရေးထိုးသဘောတူညှိထားတာပါဒါပေမဲ့လည်းအဲ့ဒီစာချုပ်ကနေမနစ်ကအမေရိကန်နှုတ်ထွက်လိုက်ပြီးအီရန်ရဲ့ရေနံလုပ်ငန်းတွေအပေါ်အကြီးကျယ်တံခါးပိတ်ဆို့မှုတွေပြန်ပြီးတော့ချမှတ်ခဲ့တာကြောင့်အခြေအနေတွေအခုလိုမတည်မငြိမ်ဖြစ်လာတာလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကဖိနေရီမှာအာဖဂန်တပ်တွေနဲ့တာလီဘန်တွေကြားတိုက်ပွဲတွေကြီးကျယ်ဖြစ်ပွားနေချိန်မှာပဲအရှေ့မြောက်ပိုင်းကအဓိကကျတဲ့ခရိုင်တစ်ခုကိုတာလီဘန်တွေစီကနေပြန်ပြီးတော့သိမ်းယူနိုင်လိုက်တယ်လို့အာဖဂန်တာဝန်ရှိသူတွေကဒီကနေ့မှပြောလိုက်ပါတယ်။တာလီဘန်တွေကဒီခရိုင်ကိုလွန်ခဲ့တဲ့9နှစ်ကသိမ်းပိုက်ခဲ့တာဖြစ်ပါတယ်။အာဖဂန်စစ်ပွဲဆုံးသတ်နိုင်ရေးအတွက်အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့တွေကာတာနိုင်ငံမှာဆွေးနွေးညှိနှိုင်းမှုတွေလုပ်နေချိန်မှာပဲတာလီဘန်တွေဘက်ကအရှိန်ဟုန်မြင့်ပြီးတော့တိုက်ခိုက်လာနေတာပါ။အာဖဂန်စစ်ပွဲဟာအခုဆိုရင်18နှစ်ကြာလာပြီဖြစ်ပြီးတော့အမေရိကန်တို့တော့ဒါဟာပြည်ပစစ်ပွဲတွေထဲမှာအချိန်အကြာဆုံးစစ်ပွဲလည်းဖြစ်ပါတယ်။ဘာဒါရှန်ပြည်နယ်ကဝါရော့ခရိုင်ကိုဒီထိမ့်ချုပ်နိုင်ဖို့အတွက်တိုက်ပွဲတွေအတွင်းမှာဒီတာလီဘန်သဘုံအဖွဲ့ရဲ့အဓိကခေါင်းဆောင်တွေပါဝင်တာလီဘန်သဘုံ100လောက်တည်ဆုံးခဲ့တယ်ဆိုပြီးအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အာဖဂန်တပ်ဖွဲ့တွေအနေနဲ့တယောက်မှအကြာဆုံးမရှိဘဲဒီစစ်စင်ရေးကိုအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တယ်လို့လည်းဆက်ပြောပါတယ်။တည်ဆုံသွားတဲ့သူတွေထဲမှာတာလီဘန်တွေဘက်ကစင်မြိုင်ခံထားတဲ့ပြည်နယ်အုတ်ချုံရင်မှုကာရီဖာဇီဟူဒင်လဲပါဝင်တယ်လို့အာဖဂန်စစ်တပ်ရဲ့ချင်းညာချက်မှာအခိုင်အမာပြောကြားထားပါတယ်။ဒါပေမဲ့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့အာဖဂန်ဆိုရဘက်ကအဲ့ပြောကြားချက်ကိုလက်မခံဘဲပယ်ချလိုက်ပြီးတော့ခရိုင်တွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့နာဟာရန်သူဘက်ကဝါရဖြန့်ချီမှုတသက်ဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
and then ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဟောင်ကောင်လေဆိပ်မှာရုံးပရက်ဆန္ဒပြပွဲတွေဖြစ်မလာအောင်တားမြစ်ဖို့ကြိုးပမ်းတဲ့အနေနဲ့လေဆိပ်သွားတဲ့ပို့ဆောင်ရေးလမ်းကြောင်းတွေကိုဟောင်ကောင်ရဲတပ်ကအပြင်းအထန်ကန့်သတ်ထိန်းချုပ်ထားပါတယ်။ဟောင်ကောင်မြို့နယ်နဲ့လေဆိပ်ကိုဆက်ထားတဲ့ရထားလမ်းတစ်လျှောက်ပူတာတွေမှာလည်းရထားတွေရပ်ပေးခြင်းမရှိပါဘူး။လေရင်လက်မှတ်ပြနိုင်တဲ့အသူတွေကိုပဲရထားစီးခွင့်ပြုတာပါ။ပြီးခဲ့တဲ့တစ်ပတ်ကရုံးပရက်ဆန္ဒပြပွဲမှာတော့လေရင်ကွင်းအသွားလမ်းမကြီးတွေနဲ့ရထားလမ်းတွေကိုဆန္ဒပြသူတွေကပိတ်ဆို့ခဲ့တာကြောင့်အလားတူဖြစ်ရမျိုးထပ်ပြီးဖြစ်မလာအောင်ဟောင်ကောင်တာဝန်ရှိသူတွေစူးစမ်းလုပ်ကိုင်နေတာဖြစ်ပါတယ်။ပြီးခဲ့လကလည်းခီးတဲ့ဆ ਾਇ ရောက်တဲ့လေဆိပ်ခမကြီးကိုဆန္ဒပြသူတွေဝင်ရောက်နေရာယူခဲ့တဲ့အတွက်ဟောင်ကောင်လေရင်ကွင်းကိုပိတ်ခဲ့ရတာပါ။အဲ့ဒီလုပ်ရအပေါ်ဆန္ဒပြသူတွေဘက်ကနောက်ပိုင်းမှာတောင်းပန်ခဲ့တယ်လို့တရုတ်အစိုးရကလည်းအဲ့ဒီအဖြစ်အပျက်တွေကိုအကြမ်းဖက်သမားဆန္ဒလုပ်ရအဖြစ်ပြောဆိုခဲ့ပါတယ်။ဟောင်ကောင်မှာပြစ်မှုကျူးလွန်သူအဖြစ်ဆွဆွဲခံရသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပြီးတော့အမှုရင်ဆိုင်စေမဲ့ဥပဒေမူကြမ်းကိုဟောင်ကောင်အစိုးရကတရားဝင်လှုပ်သိမ်းရုပ်သိမ်းလိုက်ကြောင်းအုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီသတင်းမှအစောပိုင်းမှာကြေညာခဲ့ပါတယ်။အဲ့ဒီမူကြမ်းကိုဆွေးနွေးဖို့လွှတ်တော်မှတင်သွင်းခဲ့တာကြောင့်ဂျွန်လကစပြီးတော့ရုံးပရက်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာပါ။နောက်ပိုင်းမှာတော့ဆန္ဒပြသူတွေရဲ့တောင်းဆိုမှုတွေကျေပြန့်လာပြီးဒီမိုကရေစီရဲ့အပြည့်အဝပေးဖို့ပြောင်းလဲတောင်းဆိုလာကြတာလည်းဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံကိုအင်အားပြင်းတိုက်ဖုန်းမုန်တိုင်းတစ်ခုဒီကနေ့အစောပိုင်းကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူတစ်ယောက်ထပ်မံနေသေဆုံးပြီးတော့အင်ဂျင်9,000လောက်လည်းလျှက်စစ်မီးပြတ်တောက်သွားတယ်လို့အာဏာပိုင်တွေကပြောလိုက်ပါတယ်။မုန်တိုင်းဟာတောင်ကိုရီးယားနိုင်ငံတောင်ပိုင်းဂျေဂျူကျွန်းနဲ့ဒီတောင်ပိုင်းကစိတ်ကမ်းမြို့တွေကိုညာတွင်းချင်းပဲဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လျှက်စစ်မီးတွေပြတ်တောက်ပြီးတော့အဆောင်အုံတွေလည်းထိခိုက်ပျက်စီးသွားတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ပြည်ထောင်စုနဲ့လုံခြုံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။မုန်တိုင်းဟာတနအီကိုမိုင်30နှုန်းနဲ့မြောက်ဘက်ကိုဆက်လက်ရွေ့လျားနေပြီးတော့ဆိုးမြို့ကိုဖြတ်ပြီးတော့မြောက်ကိုရီးယားနိုင်ငံထဲကိုဒီကနေ့ညနေ6နာရီလောက်မှာဝင်ရောက်နိုင်တယ်ဆိုပြီးတော့ Reuters သတင်းဌာနကပြောထားပါတယ်။မုန်တိုင်းကြောင့်ဆိုးမြို့အနောက်တောင်ဘက်ဘော်ယော်မြို့မှာတော့ဒီအသက်85နှစ်အရွယ်အမျိုးသမီးတစ်ဦးတည်ဆုံးပြီးတော့နှစ်ယောက်ထပ်မံတရားရသွားခဲ့တယ်လို့လည်းတောင်ကိုရီးယားပြည်ထောင်စုနဲ့လုံခြုံရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်မုန်တိုင်းကြောင့်လေကြောင်းခီးစဉ်124ခုကိုလည်းဖျက်လိုက်ရတယ်လို့ဆိုပါတယ်။မုန်တိုင်းရဲ့အလဲဘဟိုဟာမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်းမြို့ပေါ်ကနေဖျက်သွားနိုင်တယ်ဆိုပြီးတော့ကိုရီးယားမိုးလေဝသဌာနကသူတို့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။မွန်နိုင်ရေးပေါ်အကူအညီတွေအများဆုံးပေးနိုင်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအရေးပေါ်အစည်းအဝေးတစ်ရက်ကိုတောက်ကြံနေကလုပ်ခဲ့တယ်လို့မြောက်ကိုရီးယားဆိုရပိုင်းသတင်းတွေကဒီကနေ့မှဖော်ပြပါတယ်။မွန်နိုင်အရွယ်စားနဲ့အနေရရှိမှုတွေနဲ့ပတ်သက်ပြီးတော့ပေါ်တန်တဲ့သဘောထားပြီးအကူအညီပေးဖို့မလုပ်တာကြောင့်ကင်ဂျွန်အွန်းကမြောက်ကိုရီးယားဆိုရထိတ်တန့်တာဝန်ရှိသူတွေကိုဝေဖန်လိုက်ပြီးတော့အရေးပေါ်အကူအညီတွေအပြည့်အဝပေးဖို့ကိုလည်းပြောလိုက်တယ်လို့မြောက်ကိုရီးယားဆိုရပိုင်း KCN သတင်းကဖော်ပြလိုက်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံရဲ့လူမပါတဲ့အာကသယင်လှမျက်နှာပြင်ပေါ်ဆင်းသက်ဖို့မနစ်ပိုင်းအလိုမှာပဲအာကသထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်သွားတဲ့အတွက်လက်ကဘာပေါ်အာကသယင်ဆီလုံနိုင်ရေးအိန္ဒိယရဲ့ရည်မှန်းချက်မှအောင်မမြင်ဖြစ်သွားပါတယ်။အမေရိကန်ပြည်ထောင်စုဆိုဗီယက်ယူနီယံနဲ့တရုတ်နိုင်ငံတို့ကသာလှမျက်နှာပြင်ပေါ်ကိုဆင်းသက်နိုင်သေးတာဖြစ်တဲ့အတွက်သူတို့ရဲ့အောင်မြင်မှုကိုပြသနိုင်ဖို့မျှော်မှန်းထားတဲ့အိန္ဒိယအတွက်ဒီဖြစ်ရပ်ကအတော်လေးကိုစိတ်ပျက်စရာဖြစ်သွားခဲ့တာပါ။လေလာစူးစမ်းမှုတွေမလုပ်ရသေးတဲ့လှမျက်နှာပြင်တာဝန်ယူဆွန်းတဲ့ဒီကနေ့မနေ့ဒေသစံတော်ချိန်နှစ်နာရီလောက်မှဆင်းသက်တာကိုရုပ်မြင်သံကြားကနေဆောင်ကြည့်ဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်တန်းနဲ့ချီတဲ့ပြည်သူတွေကညမအိပ်ပဲဆောင်ကြည့်ခဲ့ကြတာပါ။ဒီမစ်ရှင်ဟာအိန္ဒိယနိုင်ငံအတွက်တော့ Chandra 2ပြည်ရင်လှကဘာကိုအာကသစူလန်စူးစမ်းလေလာရေးအတွက်စိန်ခေါ်မှုအများဆုံးဒုတိယမြောက်မစ်ရှင်လည်းဖြစ်ပါတယ်။လုပ်ငန်းစဉ်အားလုံးအဆင်ပြေချောမွေ့တဲ့ပုံရခဲ့ပေမဲ့လှမျက်နှာပြင်ကိုအာကာသယင်ဆင်းသက်ဖို့1ကီလိုမီတာအကွာလောက်ရောက်မှာတော့အာကာသယင်ရဲ့အဆက်အသွယ်ပြတ်တောက်သွားကြောင်းအိန္ဒိယအာကာသစူဆန်လေလာရေးဌာနအကြီးကဲ K. Sivan ကပြောဆိုခဲ့တာပါ။ထိန်းချုပ်ရေးအခန်းကနေစောင့်ကြည့်နေတဲ့ဝန်ကြီးချုပ် Narendra Modi ကတော့ဘဝမှာအတက်အကျဆိုတာရှိသက်စမြဲဖြစ်တဲ့အတွက်စိတ်မပြတ်ကြဖို့နဲ့အာကာသသိပ္ပံပညာရှင်တွေရဲ့ကြိုးပမ်းမှုအတွက်တနင်္ဂနွေလုံကဂုဏ်ယူကြောင်းအပိစကားပြောဆိုသွားပါတယ်။
ညောင်မြမချင်းပါတဲ့ US Open Tennis ပြိုင်ပွဲ semi final မှာတော့ Spain က Rafael Nadal နဲ့ Russia က Daniil Medvedev တို့အနိုင်ရပြီးတော့ final ကိုတက်သွားကြပါတယ်။မျိုးသားတူချင်း semi final ပွဲတွေကိုတောက်ချာနေကကစားကြတာမှာပထမပွဲမှာတော့ Russia ကအဆင့်က Daniil Medvedev က Bulgaria က Grigor Dimitrov ကို6-6-6-3 နဲ့3ပွဲပြတ်နိုင်သွားပြီးတော့ဒုတိယ semi final မှာတော့ Nadal က Italy နိုင်ငံသား Matteo Berrettini ကို6-6-6-3နဲ့နိုင်ပြီးတော့ final တက်သွားခဲ့ကြတာပါမြူသာတူချင်း final ကိုတော့တနင်္ဂနွေနေ့မှာကစားကြမှာဖြစ်ပြီး Rafael Nadal နဲ့ Daniil Medvedev တို့ဘိုးလူကြမှာပါ Nadal က US Open ကို2010-2013နဲ့2018ခုနှစ်တွေမှာ၃ချိန်ဘူးဆွဲထားပြီးတော့ Grand Slam ဆုဖလားကိုလည်း18ချိန်ရထားပြီးတော့မြူသာဘက်မှာဒုတိယအများဆုံးရထားတာဖြစ်ပါတယ်တကယ်လို့သာဒီတစ်ချိန်အနိုင်ရခဲ့မယ်ဆိုရင်တော့သူက19ချိန်မြောက်ဘိုးဆွဲပြီးတော့ Roger Federer ရဲ့စံချိန်ကိုမီဖို့တစ်ချိန်ပဲလိုတော့မှာဖြစ်ပါတယ်။ Nadal နဲ့ Medvedev တို့နှစ်ယောက်ဟာဒီနေ့မှာတော့ Montreal မြို့မှာကျင်းပတဲ့ Rogers Cup မှာတစ်ချိန်ဆုံးခဲ့ပြီးတော့အဲဒီတော့ Nadal ကနိုင်ထားပါတယ်။အမျိုးသမီး2ချက် Final ကိုတော့ဒီနေ့စနေနေ့မှာကစားမှာဖြစ်ပြီး American ကနာမည်ကြီး Serena Williams နဲ့ Canada နိုင်ငံကအသက်19နှစ်အရွယ် Bianca Andreescu တို့ဘိုးလူကြမှာဖြစ်ပါတယ်ခင်ဗျာ။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေနဲ့သတင်းပေးပို့ချက်တင်ဆက်ပေးကြပါမယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်မှုယာယီရက်ဆိုင်ထားတဲ့ MCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပြန်ပါဝင်လာနိုင်မှုအလားအလာကောက်မျှော်လင့်ချက်ရှိပါတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးကပြောဆိုလိုက်ပါတယ်။ဒီကနေ့ KNU ကရင်အမျိုးသားအစည်းအရုံးကခေါင်းဆောင်တွေနဲ့ NRPC အစိုးရငြိမ်းချမ်းရေးဗဟိုဌာနကိုယ်စားလှယ်တွေရဲ့ရန်ကုန်တွေ့ဆုံမှုကငြိမ်းချမ်းရေးအတွက်ကောက်မွန်တဲ့တိုးတက်မှုအဖြစ်သုံးသပ်သွားတာပါ။အကြောင်းစုံဆက်ပြီးတင်ပြပေးပါမယ်။ပြည်ရင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အရသာဆွေရလက်ထက်မှာအပြည့်ရဲ့လက်မှတ်မင်ထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ရောအပြည့်ရဲ့လက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ပါအစိုးရတက်မတော်တို့ကြားတင်းမာမှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရပ်တန့်တွေဓာတ်တွေပို့တွေ့နေရပါတယ်။အထူးသဖြင့်ကတော့အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရင်းနဲ့အစိုးရတက်မတော်တို့ကြားတိုက်ပွဲတွေကဆက်ပြင်းထန်နေဆဲဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့ခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတဲ့အပြင်အပြည့်ရဲ့ပြီးတော့နိုင်ငံရေးနီးလပ်နဲ့အဖြေချမယ်ဆိုတော့ KNU RCSS လို့အပြည့်ရဲ့လက်နက်ကိုင်တပ်ဖွဲ့ကြီးတချို့ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ဆွေးနွေးပွဲတွေကိုတရားဝင်မတက်တော့ဘူးဆိုပြီးအသီးသီးသဘောထားထုတ်ပြန်ထားကြပါတယ်။ဒါကြောင့်ဒီအပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထိုင်းနိုင်ငံအထိအလို့သဘောလိုက်လံတွေ့ဆုံပြီးယုံကြည်မှုပြန်လည်တည်ဆောက်နေရတဲ့အနေအထားဖြစ်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးကငြိမ်းချမ်းရေးအစည်းအဝေးတွေမှာပါဝင်မှုယာယီရဆိုင်မယ်ဆိုပြီးဒေါ်ဆန်းစုကြည်ကိုလိတ်မှုတဲ့စာကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကိုယ်တိုင်မနစ်တုံးကလက်မှတ်ရေးထိုးပေးပို့ခဲ့တာပါဒါပေမဲ့လည်း KNU ကရင်မျိုးသားအစည်းအရုံးဒုဥက္ကဋ္ဌဗထုစောကွယ်ထူဝင်းဦးဆောင်တဲ့ KNU ထိပ်ပိုင်းခေါင်းဆောင်တွေနဲ့ NRPC အမျိုးသားပြန်လည်တင်ပြရေးနဲ့မြန်မာငြိမ်းချမ်းရေးဗဟိုဌာနတာဝန်ရှိတဲ့သူတွေရဲ့ဒီကနေ့ရန်ကုန်တွေ့ဆုံမှုကတော့ငြိမ်းချမ်းရေးအတွက်အလားအလာကောင်းနေတွေ့ရတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးဦးလာမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ
် KNU အနေနဲ့တော့ဒီပြောင်စုငြိမ်းချမ်းရေးညီလာခံတတိယဒီအစီအစဉ်ပြီးတဲ့နောက်ပိုင်းမှာ2018နိုဝင်ဘာလမှာသူတို့အနေနဲ့ဒီလက်ရှိဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေရနေပြီးတော့ဒီတရားဝင်ဆွေးနွေးပွဲတွေရနေပြီးတော့ယာယီဆိုင်တယ်ဆိုတာကြေညာခဲ့တာရှိအဲ့ဒီနောက်ပိုင်းမှာတော့ဒီအစိုးရရဲ့ NRPC ကိုယ်စားလှယ်တွေကတရားပေါ်မှာပြန်ပြီးတော့ကျွန်တော်ညှိနှိုင်းဆွေးနွေးခဲ့တာရှိပါတယ်အဲ့ရှိတဲ့နေရာနေပြီးတော့မှဒီကြားထဲမှာ CNU ကနေပြီးတော့အစိုးပြုတ်ခဲ့တဲ့ ဒီအဆင့်၄ဆင့်ပါတဲ့ညီညာရေးအကောင့်ထဲပေါ်တဲ့ဒီ proposal တစ်ခုရှိတယ် NRPC ဘက်ကနေပြီးတော့အစိုးပြုတဲ့တပြိုင်နက်ထဲမှာကျွန်တော်တို့ဆောင်ရွက်ဖို့ဒီတောင်းဆန်းစဉ်၄ခုပေါ့လေအဲ့ဒါရှိတော့အဲ့ဒါကိုကျွန်တော်တို့နှစ်ဖက်ပြန်ပြီးတော့ကျွန်တော်တို့နှိမ့်နိုင်ဖို့ပါပဲဒီနေ့တော့အဲ့ဒီဟာပေါ်မှာတော်တော်လေးနှိမ့်တိုင်းနိုင်တဲ့အနေထားပါပဲအကင်းယူဘက်ကလည်းဒီ NCA တိုင်းပေါ်မယ်ဒီအစိုးရလက်တော်တက်မတော်ကလည်း NCA တိုင်းတွားမယ်ဒါကတော့ကျွန်တော်နှစ်ဖက်လုံးတူတယ်တူတာကကျွန်တော်တို့အကောင့်တဲ့ post ပေါ်မှာနားလည်မှုပေါ့လေအဲ့ဒါတော့ကျွန်တော်မတူတာမျိုးတွေရှိတယ်အဲ့ဒါကိုကျွန်တော်တို့နှစ်ဖက်ပြန်ညှိတာပေါ့လေအဲ့တော့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီစနေဝက်ဆက်တီမှာအနည်းဆုံးဆုံးနဲ့တဘောတာကတော့တော်တော်များများကျွန်တော်တို့တူတယ်ပေါ့နော်တူတော့ဆက်တော့ကျွန်တော်တို့အသေးစိတ်ဟာတော့စဉ်းစားဖို့တော့လိုသေးတယ်ဒါပေမဲ့တော့တစ်ဖက်ယူကြည့်မှုကတော့အများကြီးကျန်ရတဲ့အတွက်တင့်မကြမီမှာတော့ဒီတရားဝင်ငွေကြေးစနေပွဲတွေမှာသူတို့ပြန်ပါလာပါတော့
အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အခုလိုမျိုးဇက်တိုက်တွေ့ဆုံနေတဲ့ညီညာရေးအလွတ်ဆွေးနွေးမှုတွေကနေတရားဝင်နိုင်ငံရေးဆွေးနွေးမှုတွေနောက်ပြီးတော့မတက်တော့ဘူးဆိုတဲ့အဖွဲ့တွေပြန်လဲတက်ရောက်နိုင်တဲ့အဆင့်ထိပြန်ရောက်လာဖို့မျှော်လင့်ပါတယ်လို့ဦးလာမောင်ရွှေကပြောပါတယ်
အဲ့တော့အခုတော့ဗာပြန်ရလာတော့ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲတွေလက်တော်တွေလုပ်ရင်းလုပ်ရင်းနဲ့နှစ်ဖက်နားလည်မှုတွေကျွန်တော်တို့ရှိလာတယ်ဒါလည်းမျိုးရှိလာတဲ့အတွက်ဒီပေါ်မှာချင်းကပ်မှုလမ်းကြောင်းတွေလည်းအစ်စ်တွေလည်းကျွန်တော်ရှာလို့ရတယ်။တော့ NCA ဘောင်းရရပဲဟုတ်တယ်။သူ့ဝင်မဲ့ချင်းကပ်တဲ့ပုံစံတွေနှစ်ဖက်လက်ခံမဲ့ချင်းကပ်တဲ့ပုံစံတွေတော့ကျွန်တော်တို့ပိုရှာပြည့်လို့ရတဲ့အတွက်ဒါတွေကတော့ပုံပြီးတော့နှစ်ဖက်လုံးအတွက်ပြည့်စုံဖို့စောင့်တာပေါ့လေ
။မြန်မာညီညာရေးကိုလေးလာအကဲခံနေတဲ့ဥမမောင်ဆိုးကလည်းအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားတွေ့ဆုံမှုတွေကိုအခုလိုသုံးသပ်ပါတယ
်။လူတော်ပြန်တွေ့တဲ့ဟာတွေကတော့ပြည်ဝင်သွားဖို့အတွက်ထောက်ကူပြုလိုက်မှာပါလေအဓိကထိုးပြီးသားဖွဲ့နေရတော့နိုင်ငံရေးရသဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့တက်ဆိုင်နေကြအမနစ်ကသူတို့တမ်ပလက်တန်တွေ့ပြီးတဲ့အခါမှာနိုင်ငံရေးရဒီသင်အတီလင်းကွဲကြတဲ့အချိန်မှာဒီရဆိုင်မှုတွေဖြစ်သွားတာ။အဲတော့ထိုးပြီးသားဖွဲ့တွေနေရတော့နိုင်ငံရေးရမွေမတူတဲ့မဝါဒတွေကိုညှိနှိုင်းဖို့တော့လိုအပ်လိမ့်မယ်လို့ထင်ပါတယ်
ဒီကနေ့တွေ့ဆုံမှုမှာတော့ NRPC ရဲ့ဒုက္ခရ3ဦးထွန်းထွန်းဦးဒုတိယဗိုလ်ချုပ်ကြီးခင်စောဦးအငိမ့်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဒုတိယဗိုလ်ချုပ်ကြီးမင်းအောင်စားတဲ့ NRPC ဘက်ကတာဝန်ရှိတဲ့သူတွေတက်ရောက်ခဲ့ပြီးတော့ KNU ဘက်ကတော့ဒုက္ခရဘဒုစောခွဲထူဝေအပါအဝင်အထွေထွေအတွင်းမှုဘဒုစောတာထူမှုစားတဲ့ KNU ထိပ်ပိုင်းကောင်ဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါလာမယ့်စက်တင်ဘာလ10ရက်နေ့17ရက်နေ့မှာတော့ MCA အပြည့်ရလက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့10ဖွဲ့ရဲ့ရင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD အဖွဲ့နဲ့ထပ်မံတွေ့ဆုံမှုရှိတယ်လို့လာမယ့်စက်တင်ဘာလ16နဲ့18ရက်နေ့တွေမှာတော့အပြည့်မရက်ထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့4ဖွဲ့နဲ့အစိုးရရင်းချမ်းရေးကိုယ်စားလှယ်တွေတွေ့ဆုံမှုရှိနေပါတယ်ရှင်ပြည်ဝင်မြန်မာပိုင်းရဲ့စနေညချမ်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမှာလေကျွန်းခိုထောင်လူတက်မှုနဲ့တည်ရန်ကြခံနေရတဲ့မြန်မာလူငယ်နှစ်ဦးလွတ်မြောက်ရေးထိုင်းနိုင်ငံကမြန်မာတန်ယုံကတန်မကြီးနဲ့ထိုင်းရှင်နေများကောင်စီတွေတိုင်ပင်ပြီးတော့အတနာခံစားတင်မှုဆွေးနွေးနေကြပြီဖြစ်ပါတယ်။အဲ့ဒီလိုမျိုးအတနာခံစားတင်မှုအပြင်မြန်မာအလုသမားနှစ်ဦးရှိနေတဲ့အချင်းအောင်တဲ့အထိပါထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးကိုယ်တိုင်တွားရောက်တွေ့ဆုံပြီးအားပေးစကားပြောခဲ့ပါတယ်။သူတို့လွတ်မြောက်ရေးအတွက်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကဘာတွေဆောင်ရွက်နေပါသလဲ။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကတန်မတ်ကြီးဦးမျိုးမြင့်တန်ဦးဆောင်ပြီးမြန်မာရှစ်ပြောင်းလူငယ်နှစ်ဦးကိုထိမ့်သိမ်းထားတဲ့အချင်းအောင်ကိုတွားရောက်ခဲ့ပြီးတဲ့နောက်ထိုင်းရှင်းနေများကောင်စီနဲ့ပါသူတို့ရဲ့လွတ်မြောက်ရေးအတွက်အတနာခံစားတင်ဖို့ကိစ္စတွေကိုဆွေးနွေးပွဲလုပ်ခဲ့ကြောင်းမြန်မာတန်ယုံကိုကိုစားပြုပြီးဥပဒေကြောင်းအရဆောင်ရွက်ပေးနေသူရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ဒါဟာတော့အကြောင်းမျိုးချက်ကိုမနေ့တိုင်းမှာတော့ကလေးတွေသွားကြည့်တယ်။ပြီးရပြီးတော့အဲစားကြတော့ဆရာဆရာဆရာလည်းနေပြီးတယ်။အားပေးစကားပြောခဲ့တယ်
။ဟုတ်ကဲ့။
နောက်ညနေပိုင်းကျတော့ရှေ့နေမှာကောင်းစီတယ်၊နှစ်နာရီခွဲမှစားပြီးတယ်
။ပြီး
တော့သူတို့ရှေ့နေမှာကောင်းစီရတယ်၊သူတို့ဖွဲ့ရလူ20ကျော်ရှိတယ်။ဒီနေ့ပေါ့ဒီနေ့မှာသူတို့ရှေ့မှာအစီအဝေးအဲ့20ကျော်ထိုင်တယ်ထိုင်ပြီးလို့ရှိရင်အဲ့ဒီခေလုံငန်းကြီးတွေကိုအငြိတို့တိုင်းအဲမာမကြီးတိုင်ယုံကိုစာဖို့ပြပါမယ်လို့ပြောပါတယ်ခေလုံငန်းကြီးတွေ
လေကျွတ်လို့တတ်မှုနဲ့ပတ်သက်လို့တေရန်ကနေလွတ်မြောက်နိုင်ဖို့ကသာအရေးကြီးကြောင်းနောက်ပိုင်းမှာဘရင်ရဲ့လွတ်ငင်းချမ်းသာခွင့်နေနှစ်တိုင်းပြီးရင်တော့ရှော့ရက်တွေရလာပြီးလွတ်သွားမှာဖြစ်တယ်လို့လည်းရှေ့နေကြီးဥအောင်မျိုးတန်းကပြောပါတယ
်တေရန်လွတ်သွားရင်တတိယနဲ့ပြီးတော့မှာပေါ့ကွာအဲ့ဒါလွတ်တော့မှာပါနောက်တစ်ခါကျလို့ရှိရင်တတိယနဲ့ဆိုရင်အခု9နှစ်မလားနောက်တော့ဒီကြီးတမားနေနဲ့ဆော့ရည်ဒီပါရရရဆိုရင်ဒါလည်းတော့သူကဖြစ်သွားပါလား။ပြော
တော့လည်း
အဓိကအတီတန်းနေကြောင်းပါဘူးကြီးတာ
။မြန်မာရှေ့ပြောင်းလို့တမားခံမှန်းကြီး၄000လောက်လုလုကင်နေတဲ့ ကော့တာပန်းဖြေကျွန်းဖြစ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြည်တိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှုခွနမှုနဲ့တရားစွဲခဲ့ပါတယ်။ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံထားရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးဖြစ်တံဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာဆက်လက်ထိမ့်သိမ်းထားခဲ့ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုက်မှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့ဒီစနေညအပတ်စဉ်ကဏ္ဍတွေကမြန်မာတခွင်အစီအစဉ်ကိုဆက်ပြီးတင်ဆက်ပေးကြပါတယ်ရှင်။မြန်မာနိုင်ငံမှာပေါ်ပေါ်များထွက်နေတဲ့ဝါးတွေကိုနိုင်ငံတကာအစ်စ်မီဈေးကွက်ဝင်တဲ့ကုန်ပစ္စည်းဖြစ်အောင်ထုတ်လုပ်ပြီးတော့ပြပကိုတင်ပို့နိုင်မယ်ဆိုရင်နိုင်ငံအတွက်တစ်ဖက်တစ်လမ်းကဝင်ငွေအထောက်အကူရမှာဖြစ်ပါတယ်။ဒါပေမဲ့လည်းမြမဝါလုပ်ငန်းကလိုအပ်မှုတွေအများကြီးရှိနေပါသေးတယ်။အဓိကကတော့အရေးသွေးမီတဲ့ဝါကုန်ကျန်းရှာတာ၊ဝါစိုက်ပျိုးရေးဇုန်တွေဖော်ဆောင်နိုင်မှုမြေနေရာအခက်အခဲတွေရှိတာကြောင့်ဝါစိုက်ပျိုးဖို့တော့ခက်ခဲနေတာပါ။ဒီနောက်မှာတော့ကုန်ချောအဖြစ်ထုတ်ပြီးပြပဈေးကွက်ကိုတင်ပို့ဖို့ဆိုရင်တော်တော်လေးကိုအချိန်ယူရမယ့်အနေအထားဖြစ်ပါတယ်။အပြည့်အစုံကိုတော့မြင်းမခသတင်းအေဂျင်စီကကိုထူးဆက်ကပြောပြပေးမှာပါရှင်။
မြန်မာနိုင်ငံဟာတရုတ်နဲ့အိန္ဒိယနိုင်ငံတို့ပြီးရင်တတိယမြောက်ဝါအပေါ်များဆုံးနိုင်ငံဖြစ်ပေမဲ့မြန်မာဝါထုတ်ကုန်တွေဟာပြည်ပဈေးကွက်မှာထိုက်သင့်သလောက်နေရာမရသေးပါဘူးမြန်မာနိုင်ငံကဝါထုတ်ကုန်ပစ္စည်းတွေကိုပြည်တွင်းဈေးကွက်ထဲမှာပဲအဓိကရောင်းချပေးနေရပြီးထုတ်ကုန်တွေအဆင့်မီစေဖို့နဲ့နိုင်ငံတကာဈေးကွက်ဝင်နိုင်ဖို့ကအခက်အခဲတွေရှိနေသေးတာကြောင့်ဝါလုပ်ငန်းကဏ္ဍမှာပံ့ပိုးကူညီမှုတွေလိုအပ်နေပါတယ်အရေးသွေးကောင်းတဲ့ဝါးတွေရရှိဖို့အတွက်ဝါးဆိုင်ပြိုးထုတ်လုပ်သူတွေစီမှာမျိုးကောင်းမျိုးသက်ရရှိမှုနဲ့ဤပညာပိုင်းမှာအတော်အသင့်ပြည့်စုံနေပြီဆိုပေမဲ့လည်းဝါးဆိုင်ပြိုးနိုင်တဲ့မြေနေရာရရှိဖို့အခက်အခဲတွေရှိနေပါသေးတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဝါးဆိုင်ပြိုးရေးအသင်းဘဟုကဥက္ကဋ္ဌဦးကျော်ဝင်းကခုလိုပြောပါတယ်။အဲ
ကျွန်တော်တို့မျိုးပိုင်းမှာအခက်အခဲမရှိပါဘူးဤပညာပိုင်းအခက်အခဲမရှိဘူးကျွန်တော်တို့ဘယ်လိုရည်မြည်ရသည်ဥရုမှာဘယ်လိုဝါးဆိုင်ရမယ်ဆိုတဲ့အတွက်လည်းကျွန်တော်တို့တိတယ်ဆိုတော့နိပညာပိုင်းပေါ့နော်ဒီဟာပူတဲ့ဒေတာဆိုက်ရမယ်အေးရစီရဆိုက်ရမယ်ဆိုတော့ဘွားမျိုးကိုလည်းကျွန်တော်မှအဆင်သင့်ရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီကအခက်ခဲရကြတော့ကျွန်တော်ဒီဝါးဆိုက်ပြီးဇုံတွေထူထောင်ဖို့စားအတွက်မြင်နေရအခက်ခဲတွေရှိတယ်ဥမာတောင်သူတွေကတစ်တော့ကအကြောင်းအကြောင်းအကြောင်းမချပေးနိုင်တာရေဝေရေလဲတော်တွေဖြစ်နေတာနောက်လမ်းပန်းဆက်သွယ်ရေးတွေခက်နေတာနောက်ဒေတာကန်တွေကတမူးချတွေရေချောင်းမှုဆိုတဲ့အခက်ခဲတွေတော့အများကြီးပါပဲအဲ့တော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ပထမအဦးဆုံးအနေနဲ့ဒီလိုအခက်ခဲတွေကြော်လွားနိုင်မှာတော့တပိုင်းတနိုင်စိုက်ပျိုးရေးကနေတဖြည်းဖြည်းတဖြည်းနဲ့အတင်းလိုက်ဖွဲ့လိုက်9ရေက10ရေကစိုက်တဲ့စနစ်အဲ့ဒါနေပြီးတော့ကျွန်တော်ဝါစိုက်ပျိုးရေးဇုန်တွေထူထောင်တဲ့အထိဒါတချို့ဒေသတွေမှာအောင်မြင်မှုရှိသလိုအခြေခံဒေသဒီအစိုးရဖွဲ့နေပူးပေါင်းဆောင်ရွက်မှုရှိတယ်တချို့တိုင်းဒေသကြီးတွေကြတော့အစိုးရဖွဲ့တွေကပူးပေါင်းမှုရှိတဲ့အတွက်အခက်အခဲလေးတော့ရှိတယ်။ဒါပေမဲ့များအကုန်လုံးတော့မဟုတ်ဘူးတချို့ဒေသပေါ့အဲ့ဒါမျိုးလေးတော့ရှိပါတယ
်။လက်ရှိမှာတော့တဘာဝအတိုင်းအလေးကျပေါက်ရောက်နေတဲ့ဝါပင်တွေကိုပဲထုတ်ယူရောင်းချနေကြပြီးအလွန်အကျွံခုတ်ယူမှုတွေတောင်ယာတိုးချဲ့မှုတွေကြောင့်ဝါအထွက်နေတာဝါမျိုးစေ့တချို့ပျောက်ဆုံးကုန်တာတွေလည်းရှိနေပါလေ။မြန်မာနိုင်ငံကဝါထုတ်ကုန်ပစ္စည်းတွေကိုပြည်ပတင်ပို့ပြီးဈေးကွက်ချပွင့်နိုင်ဖို့အတွက်ဝါပင်တွေအများပြားစိုက်ပျိုးထုတ်လုပ်ဖို့လိုတဲ့အပြင်ပြည်ပတင်ပို့ရောင်းချပေးနေတဲ့လုပ်ငန်းရှင်တွေအပိုင်းမှာလည်းလိုအပ်ချက်တွေရှိနေပါသေးတယ်။အဲဒါနဲ့ပတ်သက်လို့မြန်မာနိုင်ငံတစ်တော်ထွက်ပစ္စည်းနဲ့တစ်လုပ်ငန်းရှင်များအသင်းကဒုတိယဥက္ကဋ္ဌဦးသိန်းဝင်းကအခုလိုပြောပါတယ်
။တည်ချက်ကျွန်တော်တို့ကောင်းမွန်တဲ့ plan တွေရှိဖို့လိုတယ်။ဒီလိုကောင်းမွန်တဲ့ plan တွေကိုရေးဆွဲနိုင်တဲ့အနေအထားနဲ့အခြေအနေသိနိုင်ဖို့ဒီမြေပြင်အနေအထားနဲ့ဒီပညာရပ်ပေါ်မှာထိုက်တဲ့ဟောဆိုတာကျွမ်းကျွမ်းရှိဖို့လိုတယ်။ နေ့ချက်ဒီ plan ကနေ work year plan နေကျွန်တော်ထုတ်လိုက်တဲ့အခါမှာသူ့ရဲ့ working schedule တွေကလိုအပ်လာတဲ့ငွေကြေးလိုအပ်လာတဲ့ technologies လိုအပ်လာတဲ့ကျွန်တော်တို့ဈေးကွက် marketing ဒါတွေလိုရတယ်ဟဲ့ကျွန်တော်တို့စီမှာကတော့ဘာကိုမဆိုအကြမ်းတိုင်းခုတ်ပြီးလှည့်ပြီးရောင်းချတဲ့စနစ်ဟာအမတန်ဖက်ရှင်ဖြစ်တဲ့ခေတ်စားခဲ့တဲ့နှစ်ပေါင်းများစွာကြာပြီဒီကနေ့အထိလည်းဒီစနစ်ကိုကျွန်တော်တို့ညာနှုတ်ပြမဖြောက်ပြနိုင်သေးဘူးအဓိကကတော့ value added ပဲ value added ကိုကျွန်တော်ကထုတ်နိုင်မှုလို့ပဲအဲ့ဒါထုတ်နိုင်မှကျွန်တော်တို့တွေထွက်ပေါက်ရမှာလို့ဆိုရင်ကျွန်တော်တို့ကတင်ရဇာတကို6တဲ့3တင်ဆိုင်တယ်3တင်ဆိုင်လို့ဒီဘွားကိုခုတ်လိုက်တယ်4နဲ့ဒီဘွားကိုခုတ်လိုက်တယ်တခါရတော့လေဒီ3000နဲ့5000ကြာပဲရမယ်နောက်တခါလေ3000နဲ့5000ကြာပဲဒါမှပြောင်းလဲတဲ့အနေအထားမရှိဘူးဆိုရင်ကျွန်တော်အနေနဲ့ဘယ်လိုနည်းနဲ့မှအမှန်တရားပြောရင်ကျွန်တော်ရဲ့ဒီထုတ်ကုန်စွန့်ရည်တာမြင့်ထုတ်ကုန်တာမြင့်လာမယ်။ဟိုအရေးအတွက်တွေကများလာမယ်။အရေးအတွက်ကမမြင့်ပါဘူး။အဲ့တော့အရေးအတွက်မြင့်မအောင်ပါလို့ဆိုတော့ကျွန်တော်ကပြည်ပတတ်ပညာရှင်တွေကိုကျွန်တော်ဒီမှာခေါ်ယူပြီးတော့သင်ကြားပေးဖို့လုပ်တယ်။နောက်ပြီးတော့သူတို့စီကနေကျွန်တော်တို့ကဈေးကွက်တစ်ဆင့် interest market တော့ direct market ကြီးတော့ပဲရနိုင်အောင်။အဲ့ဒါမျိုးကျွန်တော်ကတော့တဖြည်းဖြည်းတဖြည်းနဲ့အဲ့လိုတိုးပြီးတော့သွားမယ်ဆိုရင်ဒီလိုကုန်ကျော်တွေတွေဖြစ်လာမယ်။အဲ့လိုကုန်ကျော်တွေဖြစ်လာလို့ရှိရင်ကျွန်တော်အနေနဲ့ကုံကျော်ကိုထုတ်လုံနိုင်မှသာလျှင်အမျိုးသားကျွန်တော်ရဲ့ထုတ်ကုန်စုစုပေါင်းတန်ဖိုးကမြင့်တက်လာမှာပဲ
။အရေးသွေးကောင်းတဲ့ဝါထုတ်ကုန်ချိုးတွေပစ္စည်းတွေထုတ်လုံနိုင်ဖို့ဤပညာနဲ့ယင်းဤမြုံနှံမှုတွေလိုအပ်နေတဲ့အပြင်အချောတွေစက်ယုံတွေမှာလိုအပ်တဲ့ဝါကုန်ကျန်းတွေကိုအလုံးအရှင်းလိုက်စဉ်ဆက်မပြတ်ထောက်ပံ့ပေးနိုင်ဖို့လည်းအဓိကလိုအပ်နေတယ်လို့သိရပါဗျ။ဒါကြောင့်မို့ဝါဆိုင်ပြိုးရေးစုံတွေပေါ်ဆောင်ဖို့လိုအပ်တဲ့အပြင်ရှိပြီးသားဝါရုံးတွေကိုထိမ့်သိမ့်ပြီးအစစ်မြင့်တင်ဖို့ကိုလည်းဦးစားပေးလှုံ့ဆော်တင်တယ်လို့မြန်မာနိုင်ငံဝါဆိုင်ပြိုးရေးအသင်းဘူကဥက္ကဋ္ဌဦးကျော်ဝင်းကခုလိုပြောပါတယ
်ကျွန်တော်တို့အမြင်ကတော့စိုက်တာပြိုးတာဒီလဲသူကလှုပ်ရမှာပဲဒါပေမဲ့အဲ့ကောင်ကကျွန်တော်တို့အနေနဲ့ဒုတိယဦးစားပေးဖြစ်တင်တယ်ဝါဆိုင်တဲ့လုပ်ငန်းကပထမဦးစားပေးကကျွန်တော်တို့သဘာဝတော်တွေကိုအစစ်မြင့်တင်ထိမ့်သိမ့်တဲ့လုပ်ငန်းပေါ့အထာတွေလောက်ရပါမယ်။တဘာဝတော်တွေကိုထိမ့်သိမ့်ပြီးလို့ရှိရင်တော့ကျွန်တော်တို့တော်ထဲမှာလိုအပ်တဲ့နေရာကိုကျွန်တော်တို့ကစိုက်ပျိုးခြင်းပေါ့နော်။တော်ထဲမှာနေရတဲ့နေရာကိုစိုက်ပျိုးရမယ်။ရှိပြီးသားဝါးတွေကိုအဆင့်မြင့်တင်ရမယ်။အဲ့တော့တဘာဝတော်ကိုထိမ့်သိမ့်စောင့်ရှောက်ခြင်းဆိုတော့ကျွန်တော်ဘာသာရပ်ကိုအဲ့ဒါကြောင့်ကျွန်တော်သင်ပေးတာပါ။အထာတွေပြီးမှကျွန်တော်တို့စိုက်ခြင်းပျိုးခြင်းလုပ်ငန်းကိုလုပ်သင့်ပါတယ်။အဲ့ကြောင့်ကျွန်တော်တို့တကယ်တမ်းပစ္စည်းကောင်းရခြင်းဝါကောင်းရှိမှဝါကောင်းရခြင်းတော့ကျွန်တော်တို့ကပြုစုစောင့်ရှောက်ထားတဲ့ဝါမှဝါကောင်းရမယ်အဲ့တော့အချောတယ်ဒီလှုပ်ဖို့စားအတွက်ဤပညာလဲလိုအပ်တယ်လို့ကျွန်တော်တို့ဒီဝါနဲ့ပတ်သက်ပြီးမှထိန်းသိမ်းစောင့်ရှောက်တဲ့ဟာတွေလဲအဓိကလိုအပ်တယ်အဲ့ဒါတွေပြီးမှကျွန်တော်တို့ဤပညာပိုင်းကိုထပ်ပေါင်းစည်းလိုက်ရင်တော့ဝါရှိပြီးရင် investment လုပ်မဲ့လူကတော့များပါတယ်အဓိကကျွန်တော်တို့အားနည်းချက်ကဝါကောင်းတဲ့ဝါပေါ့နော်တန့်တဲ့ဝါတွေကျွန်တော်တို့မှာမရှိတာကအထူးအားနည်းချက်ဖြစ်နေတာ
မြန်မာနိုင်ငံဟာဝါရော့ဧရိယာပိုင်ဆိုင်မှုမြင့်မားတဲ့နိုင်ငံတစ်ခုဖြစ်ပြီးမြန်မာနိုင်ငံအနှံ့မှာဝါမျိုးစု22ခုနဲ့မျိုးစိတ်102ခုရှိပါတယ်ဝါရော့တွေဟာတာမန်တစ်တော့ထက်ရေကိုနှစ်ဆထိမ့်သိမ့်ပေးနိုင်ပြီးအောက်ဆီဂျင်35ရာခိုင်နှုန်းပုံမှုထုတ်လုပ်ပေးနိုင်ကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကိုပုံမှုဆုတ်ယူပေးနိုင်တဲ့အပြင်ဝါတရုံဟာ6ကုဗမီတာပတ်လည်ရှိတဲ့ရေမြေဩဇာကိုထိမ့်သိမ့်ပေးနိုင်ပါတယ်ဒါကြောင့်မို့စီးပွားရေးဖွံ့ဖြိုးမှုသာမကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုပါအကျိုးပြုနိုင်တဲ့ဝါပင်တွေကိုအများပြားတိုးချဲ့စိုက်ပျိုးဖို့နဲ့ကောင်းမွန်တဲ့ဝါသစ်တော်စီမံခန့်ခွဲမှုတွေလှုပ်ဆောင်ဖို့လည်းတိုက်တွန်းမှုတွေရှိနေပါတယ်။ကျွန်တော်ထူဆက်ပါ။မြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
မြန်မာသတင်းအေဂျင်စီကကိုထူးဆက်စီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်ရရှင်များရှင်2019ခုနှစ်စက်တင်ဘာလ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလံမီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီတက်မတော်နဲ့တိုင်းရင်သားလက်နက်ကင်ဖွဲ့တွေတိုက်ပွဲတွေရက်ပြီးငင်းချင်ဆွနေနိုင်တော့မလားဆိုတော့ဆွနေသွားမှာပါ။ဒီတက်မတော်ကစစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြည့်ရဲ့နောက်ထပ်သတင်းသုံးဖက်တက်တန်းတို့ကိုညင်ညာပြီးရပိုင်းအတွင်းမှာပဲတရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းရင်သားလက်နက်ကင်ဖွဲ့၃ဖွဲ့ကလည်းထိုးစစ်တွေရက်မယ်ဆိုပြီးညင်ညာပါတယ်။ဆိုတော့ဒီညင်ညာချက်တွေဟာလက်ရှိတိုက်ခိုက်နေရတဲ့ရော်ဘားရေးတွေလက်တွေမှာဘလောက်ထိအထောက်အကူဖြစ်လာနိုင်တယ်လဲ။ပြည်ရင်းညင်ညာရေးအတွက်ရောရှေ့ဆက်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူနှူးလည်းအခုဆိုလေးလိုင်းမှာရောက်နေပါပြီ။တူကတော့ကျွန်တော်ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေတွင်ရင်မှုဦးထွန်းစောပါ။နောက်တူကတော့ကျွန်တော်ဒီတန်းရင်သားအရေးအကက်ကပုဂ္ဂိုလ်တူဖြစ်တဲ့ဦးမမောင်ဆိုလို့ဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးချမ်းမဲ့ပုဂ္ဂိုလ်ရဲ့တုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ။အခုဟိုတပ်ဖက်ကတပ်ဖက်သက်အပြည့်ရက်ကိုရက်ထက်တိုးလိုက်တယ်လို့ပဲဒီမြောက်ပိုင်းဖွဲ့တွေကထိုးစစ်တွေရက်ပြီးဟိုခုခံစစ်ပဲလှုပ်သွားမယ်ဆိုပြီးကြေညာလိုက်တဲ့အတွက်ဒီလက်ရှိစီးရီးတင်းမာမှုတွေရောပါရေးမှာလက်တွေဘလောက်ထိများကျွန်တော်တို့မျှော်လင့်နိုင်မလဲဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်မြင်မှာတော့ဒီအခုလက်ရှိအချိန်မှာနှစ်ဖက်အပြည့်ရတယ်လို့ကြေညာတယ်ဆိုတာကညီငယ်ဆွေးနွေးပွဲကိုဘယ်သူကလူလာတယ်မလူလာဘူးဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်လာတယ်လို့ပဲထင်ပါတယ်လက်တွေ့မှာတော့အပြည့်ရဖို့အတွက်ကတော့ခက်ခဲနေသေးပါဘာဥပါကြောင့်ခက်ခဲလဲလို့ပြောမယ်ဆိုလို့ရှိရင်ဒီအပြည့်ခက်ရစရည်ဘာလဲဆိုထူးရင်းနဲ့ပတ်သက်ပြီးတော့နှစ်ဖက်ကအဆိုပြုချက်တွေအကွာဟလွန်အောင်ကြည့်လို့ပါဟိုတမတော်ဘက်ကအဆိုပြုထားတာကဟိုဒီနောက်ပိုင်းသုံးဖွဲ့တွေကကိုကန့်ဖွဲ့ဆိုလို့ရှိရင်ဟိုဝိုင်းမှာပဲနေရမယ် PNL ဆိုရင်တန်းကိုဝိုင်းကိုချိုးရီးတာမှာပဲနေရမယ် A ဆိုရင်လိုင်စာမှာပဲနေရမယ်ဆိုအဆိုပြုချက်ရှိပါတယ်အဲကျွန်တော်တို့နောက်ပိုင်းသုံးဖွဲ့အနေနဲ့ကတော့သူတို့အပြည့်ရထားလက်ရှိအပြည့်ရမယ်ဆိုရင်အပြည့်ရတဲ့နေရာမှာပဲတက်တည်ရောက်တဲ့နေရာမှာပြည့်ရမယ်လို့ပြောထားတာရှိပါတယ်။အဲ့နှစ်ခုရဲ့ကွာချက်စကကြီးမားပါတယ်။အဲ့တော့လက်ရှိအချိန်မှာနှစ်ဖက်အပြည့်ရတဲ့ဆိုပေမဲ့အပြည့်ရတကယ်တမ်းအပြည့်ခက်ရစေရဖို့အတွက်ဘယ်လိုထိုးဖို့အတွက်တက်နေရာချခိုင်းနေပတ်သက်ပြီးအခက်အခဲကြီးမားမားရှိနေကြုံမယ်လို့ထင်ပါတယ်။
โอเคကျေးဇူးပါဆိုတော့ဒါမဲ့တခုရှိတာပေါ့လေအခုကျွန်တော်တို့ပြီးခဲ့တဲ့ဒီပြင်းဦးလွင်နဲ့ဒီနောက်ချိုးကတိုက်ပွဲနောက်ပိုင်းမှာဒီနောက်ဆက်တွဲဖြစ်တဲ့ဒီရှမ်းပြည်မြောက်ပိုင်းမှာဟိုရခိုင်ပြည်နယ်ထဲမှာဒီရပိုင်းတွေအတွင်းပေါ့လေဟိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တဲ့အတံမျိုးတော့တိတ်မကြားပါဘူးဆိုတော့ဒါတွေကရောဒီလက်တလော့တလူပေါ့လေဟိုတိုက်ပွဲတွေရက်မယ်ဆိုပြီးတော့ကြီးညာချက်တွေရဲ့အကျိုးဆက်လို့များပြောနိုင်မလားဆရာဦးမောင်ဆို
တိုက်ပွဲတွေရဲ့ကြီးညာချက်အကျိုးဆက်ဆိုတာလေကျွန်တော်ညင်ပြောရမယ်ဆိုရှင်အဲတော့ဒီကျွန်တော်ဗမာပြည်ပြည်လူလူကလည်းကဲခန့်နေတယ်နိုင်ငံတကာလည်းကဲခန့်နေချိန်မှာကိုယ့်ဘက်ကနေပြီးတော့ဒီအဖြစ်ခက်ရစေလူလာတယ်ဆိုတာပြသဖို့ပဲဖော်ထုတ်ချက်တစ်ခုလူပဲတင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးထွန်းစောရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာဆရာဦးထွန်းစောရဲ့အခုကျွန်တော်တို့ဒီတက်မတော်ဘက်ကဟိုတပတ်တပြည့်ရက်ထက်တူတာရှိတယ်နောက်ဒီတန်တန်နက်ကင်ဖွဲ့သုံးဖွဲ့ဘက်ကလည်းထိုးစစ်တွေရက်မယ်ဆိုပြီးပြောတာရှိပါတယ်ဆိုတော့ဒီကြီးညာချက်တွေကလက်ရှိဖြစ်နေတဲ့ဒီစီးရီးတင်းမာမှုတွေရောပါရေးမှာဘလောက်ထိများအထောက်အကူဖြစ်လာလိမ့်မယ်လို့မျှော်လင့်နိုင်မလဲဆရာဟုတ
်ကဲ့ကျွန်တော်မြင်တာကတော့ဗျာဒီအခုနှစ်ဖက်အပြန်အလှန်ထုတ်ပြန်ကြေညာချက်တွေကတော့အမြေပြင်ပေါ်မှာသိပြီးတော့မှတိုက်ရိုက်အကျိုးသက်ရောက်မှုရှိတာတော့သိမတွေ့ရဘူးအဲ့ဒီထုတ်ပြန်ကြေညာချက်တွေကတော့သူတို့ဒီတိုင်းတုံမှာဩဂတ်စ်လ31ရက်နေ့တွေးဆောင်ပွဲရဲ့ရလက်သဘောမျိုးနဲ့သူတို့ထုတ်ပြကြတာပေါ့လေအဓိကတော့ဒါပေမဲ့ပထမတစ်ချက်ကျွန်တော်တွေ့တာကတော့ဒါဆန္ဒမပါဘူးပေါ့ဗျာနော်အဓိကဒီဆွေးနွေးပွဲကလည်းပဲဒီရုပ်ရပြအကြောင်းသာဖြစ်ခဲ့တာဖြစ်တယ် အဲ့မှာဒီ BSLF ဆိုတဲ့တွင်းမှုတာဘုံကျော်ကလည်းပဲပြောထားတာရှိတယ်။ဒါတရုတ်ပြည်အကြောင်းဒီဟန်ပြတာတာလုတ်တဲ့လူထုနဲ့နိုင်ငံတကာကိုလှည့်စားလူတွေပွဲလို့မျိုးသူကထုတ်ပြောထားတာရှိပါတယ်။နောက်ပြီးတော့တမတော်ကလည်းပဲဒီစစ်တိုင်း၅ခုမှာစစ်စင်ရဲ့ဆိုင်တာကို21ရက်အတူကနော်အခုလုတ်တာတလတော်မပြည့်ဘူးပေါ့ဗျာနော်။အဲ့21ရက်ပေါ့ဒီလ21ရက်နေ့ဒီသူကရက်ပေးထားတာဖြစ်တယ်။ဆိုတော့ဒီလိုမျိုး21ရက်တာကွက်ကြပြည့်ခရစ်စည်းရေးကိုပဲကျင်းရတာဖြစ်တယ်။အဲ့တော့သူပညာချက်ကတော့ကိုကလည်းသူကပညာပြီးဆိုဟိုဘက်ကလည်းပညာရမယ်ဆိုတော့သဘောမျိုးကျွန်တော်ကတွေ့တယ်ပေါ့လေနော်ဒါကိုဆွေးနွေးပဲရတဲ့သဘောမျိုးနဲ့သူကလုပ်ကြတာဖြစ်တယ်ဆိုတော့ပြည်ခရစီကိုတနိုင်ငံလုံးတိုက်တာမလုပ်ဘဲနဲ့ဒီကွက်ကြပြည်ခရစီလုပ်ပြီးတော့မှဒီစီးရဲသားစီကိုတက်မတော်ရဲ့ကြိုးပမ်းမှုကဒါတိတာနေတယ်ပေါ့လေနော်ဒီစိတ်ဆန္ဒမပါတဲ့လုပ်ရမျိုးဖြစ်တာကြောင့်ဒီနေပြည်မှာတိုက်ပွဲတွေကိုကိုယ်ဆက်လက်တွေ့မြင်နေရတာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိတယ်အဲ့တစ်ချက်ပေါ့နော်ဒုတိယတစ်ချက်ကတော့ဗာလဲဆိုတော့ဒီခုခံစစ်မှာလည်းပဲထိုးစစ်ဆိုတာရှိတယ်နော်ဒီညီတော်မမေးသုံးဘွဲကထိုးစစ်ရက်မယ်လို့ကြေညာပေမဲ့သူတို့အနေနဲ့ခုခံစစ်ဘွဲကဆက်ရှိနေတာပဲဖြစ်တယ်ထိုးစစ်ရဲ့အကြောင်းကိုဒီညီတော်မမေးသုံးဘွဲကတော့သဘောဒီဘလောက်ပဲကြေညာကြေညာသူတို့ရဲ့သုံးဘွဲလှုပ်ရှားတဲ့နေနေမှာအစိုးရတက်ကဝင်သွားရင်ခုခံစစ်ဘွဲကတော့ပြင်းထန်နေမှာပဲဖြစ်တယ်ဆိုတော့ဒီတိုင်းသားလည်းကန်ဒေါ်လာရဲ့ဖွဲ့စည်းတွေအားလုံးရဲ့ခုခံစစ်ဘွဲဟာနော်ဒီနှစ်ဖက်သဘောတူညီချက်ရောတနိုင်ငံလုံးပြည်ခရဲစီသဘောတူစာချုပ် NTA ကိုရောထိုးထားပေမဲ့လို့ဆက်လက်ရှိနေတော့မဖြစ်တဲ့အဓိကအစိုးရတက်မတော်နဲ့ဒီအကြောင်းမျိုးပြပြီးတော့မှဟိုဖွဲ့ကိုတိုက်လိုက်ဒီဖွဲ့ကိုတိုက်လိုက်နော်ဒီဖွဲ့ကိုတော့ရက်လိုက်အဲ့လိုလုံးမလီပဲနဲ့တနိုင်ငံလုံးပြည်ခရဲစီကိုသူပေါ်ဆောင်လိုက်ရင်တော့လက်ရှိတိုက်ပွဲတွေကအလုံးရက်စစ်တော့မှာဖြစ်ပါတယ်ဟုတ်ကဲ့2019ဒီဇင်ဘာကနေဒီနေ့အချိန်ထိပေါ့တက်မတော်က KIO ကိုအကြောင်းမျိုးရှာပြီးတော့တော့မတိုက်တဲ့အတွက်KIO နဲ့ထိတွေ့တိုက်ပွဲတွေဟာငြိမ်သက်သွားတာကိုတွေ့ရတယ်။အခုညီတော်မမိတ်သုံးဖွဲ့နဲ့လည်းပဲတက်မတော်အနေနဲ့ချွေးချက်မရှိအပြစ်ခရဲစီရေကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ဒီအနိဋ္ဌာယုံတွေပျောက်ကွယ်သွားမှာဖြစ်တယ်။အဲဒါကြောင့်အဓိကအရေးကြီးတာကတော့တက်မတော်အနေနဲ့ကွက်ကြားအပြစ်ခရဲစီမျိုးမလုပ်ဘဲနဲ့တနိုင်ငံလုံးတိုက်တာဆောင်တဲ့အပြစ်ခရဲစီမျိုးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
။ဟုတ်ကဲ့ဆရာဦးထွန်းဆရာဆွေးနွေးရကျေးဇူးပါ။ဆရာဟိုတိုက်ပွဲတွေဒီရက်ဖို့ကြီးညာတဲ့နေရာမှာတော့နှစ်ဖက်စလုံးကတော့ပေါ့လေဒီနိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့ရည်ရွယ်ချက်ရှိတယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့လည်းကျွန်တော်တို့တွေ့ခဲ့ရတာဒီတက်မတော်ကဒီ၅လလောက်တစ်ဖက်သက်အပြည့်ရတုံးကလည်းဟိုဆွေးနွေးပြတာလေတိုက်ပွဲတွေကဖြစ်တာပုံများနေပါတယ်ဟိုတိုက်ပွဲတွေဖြစ်တဲ့အကြောင်းနဲ့ပတ်သက်လို့ကတော့တစ်ဖက်နဲ့တစ်ဖက်အပြန်လန်ဟိုဆွဆွဲတာလေညှို့ထိုးတာလေရှိတာပေါ့လေဆိုတော့ဘလို့ပဲဖြစ်ဒီငင်းငင်းဆွေးနွေးဖို့ရည်ရွယ်ပြီးတိုက်ခိုက်တာတွေရက်တယ်ဆိုရင်တိုက်ပွဲတွေလည်းဖြစ်ရတာကဟိုဘယ်နေရာမှာအဓိကလွဲချော်နေလို့လဲဘယ်သူဘက်ကအားနည်းချက်တွေရှိနေလို့လဲဘလို့သုံးသပ်မိလဲဆရာဦးတို့ဆို
ဟုတ်ကဲ့ကျွန်တော်ခုနပြောတဲ့အတိုင်းပေါ့ဗျာဒီစီးရေးမှာကကိုကအမြဲတမ်းခင်ဆက်ခင်အခန်းနေဖို့မဟုတ်ဘူးပေါ့နော်ခံစစ်နေရမှာပဲနေဖို့မဟုတ်ဘူးဒီခုခံစစ်မှာလည်းပဲလိုရင်ထိုးစစ်ဆင်ရတဲ့ view ဟာနော် offensive defense ဆိုတာရှိတယ်ဗျာဒါဆိုတော့အစိုးရတပ်ဘက်ကဒီပြည်သူ့ဘန္ဒာတွေနဲ့အတိုင်းပြည်ရဲ့ရင်းမြစ်တွေကိုမတရားသဖြင့်အလွန်အကျွံအင်အားသုံးပြီးတော့မှကိုယ်ညီတော်တိုင်းရင်းသားအချင်းချင်းကြားပြုတ်တိုင်ရဲ့လမ်းစဉ်ကိုကျင့်သုံးနေမှာတော့ဒီဘက်ကလည်းပဲထိုးစစ်သဘောမျိုးနဲ့ champion လာရတာပေါ့လေစီးရင်မှာတစ်ဖက်ရဲ့ပြုတ်ကွက်ကိုခြာပြီးတော့မှအသာစီးရဖို့ဒီအနိုင်ရဖို့တိုက်ကြတာပါပဲလေဆိုဒီညီနောင်မမိတ်သုံးဘွဲ့ရဲ့ထုတ်ပြန်ကြေညာချက်တွေမှာလည်းပဲပြောထားပြီးဖြစ်တယ်သူတို့ရဲ့အနေနဲ့ပေါ့လေဒီမလွဲမချောင်သာတိုက်တရားတွေစစ်ပွဲလို့သူကပြောထားတာဖြစ်တယ်ဆိုပေတိုင်းသားလက်နက်ကဒေါ်လာရဲ့အဖွဲ့ကြီးကမှဒီစစ်တိုက်ချင်းလို့တိုက်နေတာတော့မဟုတ်ဘူးပေါ့နော်နိုင်ငံရေးအရာအဖြေချဖို့နီးလည်းမရှိတော့တဲ့အခါမှာစီးရေးဆိုတာကဒီနောက်ဆုံးအနေနဲ့မလွဲမချောင်သာရွေးချယ်ကြရတာဖြစ်တယ်။အဲဒါကြောင့်ဒီအစိုးရတက်မတော်အနေနဲ့တန်းတူရည်တူဂုံသိက္ခာရှိမှုတွေကိုခြေခံပြီးတော့မှဒီနိုင်ငံရေးဆန္ဒအပြည့်နဲ့ပေါ့လေငြိမ်းချမ်းရေးပေါ်ဆောင်မယ်ဆိုရင်ပြည်တွင်းစစ်ကထောက်ရဆုံးနိုင်သွားနိုင်ပါလေ
။ဟုတ်ကဲ့ဆိုတော့ဆရာဦးမောင်စိုးကိုလည်းကျွန်တော်ပြန်မေးချင်ပါတယ်ဆောစောကျွန်တော်တို့ဒီဟိုဆရာဦးထွန်းဆိုဆွေးနွေးသွားတဲ့ပတ်သက်လို့ပေါ့လေဆိုတော့ကျွန်တော်ဒီတိုက်ပွဲတွေရက်ဖို့ကြီးညာတော့ကတော့ဒီနှစ်ဖက်နှစ်ဖက်စလုံးကတပ်ဖက်ကလည်းပြောတယ်ဒီတိုင်းရင်းသားအဖွဲ့တွေဖက်ကလည်းပြောတာနိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့ရည်ရွယ်တယ်လို့ပြောပါတယ်ဒါပေမဲ့တိုက်ပွဲတွေကလည်းဖြစ်မြဲဖြစ်နေတယ်ဆိုတော့ဟိုဘယ်နေရာမှာအားနည်းချက်တွေရှိနေလို့လဲဆရာဦးမောင်စို
းအဓိကတော့ကျွန်တော်တို့ကလက်နဲ့မကင်မဲနဲ့တိုင်းရင်းသားရေးကိုကျွန်တော်တို့ကပြောဆိုဆွေးနွေးမယ်ဆိုရင်ပြောဆိုဆွေးနွေးပဲအခွင့်အလမ်းနဲ့နေတာပြဿနာပါပဲဒီကတော့နိုင်ငံရေးရအခွင့်အလမ်းနေပါပြီးတော့စစ်ပောင်ကျဲလာတယ်လို့ပြောပါမယ်။အရှိမှလည်းပဲအဓိကကျွန်တော်တို့လက်ရှိမှာပြဿနာဖြစ်နေတဲ့ခိုင်မြေခိုင်ပြည်နယ်မှာပါ။အာအီနေနဲ့လက်နက်ကင်မှာပဲဖြစ်မယ်။လက်နက်ကင်မှာပဲငါတို့ရဲ့အခွင့်အရေးတွေရမယ်ဆိုရဲ
ဒီရက်တီရက်ဖြစ်လာတဲ့အခါမှာဒီရခိုင်မှာအခြေခံဒေသစခန်းတစ်ခုတိစောက်ဖို့ဖွင့်လှစ်လာတယ်2015စာပြီး2016 2018နောက်ပိုင်းမှာတော့ပြင်တိုက်ပွဲတွေပိုပြင်းထန်လာပါတယ်အဲ့တော့တမလို့ဘက်ကစဉ်းစားမယ်ဆိုရင်လည်းဒါအဖြစ်အောင်ဒေသဖြစ်တဲ့ဒီမှာတော့အခြေခံဒေသမပေးနိုင်ဘူးဆိုပြီးတော့အပြင်းထန်တုတ်ပြန်တယ်ဒီဟာစစ်ဆက်လို့မရတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်တကယ်တော့နိုင်ငံရေးပေါင်းကျင်းပြီးတော့ဒီပုံကျဲလာတယ်လို့ပြောပါမှာနိုင်ငံရေးကလက်နဲ့မကင်မင်းနဲ့စကားပြောမယ်ဆိုရင်ပြောခွင့်မရှိဘူးလက်နဲ့ကင်မှာစကားပြောခွင့်ရှိမှာရှိမယ်ဆိုတဲ့အနေအထားမျိုးကျွန်တော်တို့ဒီလွယ်လွယ်ကူကူပြောကြရင်တော့လက်နဲ့ကင်မှာလူရဝင်မနေလက်မကင်လူရဝင်ဆိုတဲ့အနေအထားမျိုးဖြစ်လာတဲ့အခြေအနေမျိုးကြောင့်ပါတကယ်တော့ကျွန်တော်တို့ကလက်နဲ့မကင်လည်းပဲတိုင်းရင်းသားခွင့်ရေးတွေကိုဟိုပြောခွင့်ရမယ်စိုးဝင်ရမယ်လဲဒီနိုင်ငံရေးပုံကျဲမယ်ဆိုလို့ရှိရင်စီးပုံကိုချုပ်နိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆောင်မဆွဆွနေရကျေးဇူးပါဆိုတော့ကျွန်တော်ဆွနေဘွဲကိုတိုင်းရိုက်ပါဝင်ဆွနေဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းလေးလိုင်းပေါ်မှာရှိနေပါတယ်သူတို့လည်းအခုအလဲပေးကြပါတယ်အရင်ဆုံးတူကကျွန်တော်ဒီမြန်မာနိုင်ငံဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်သဘောထားဆွနေလို့ရပါတယ်ခင်ဗျာ
အဲ့ဒါကျဥမမောင်ဆိုခုနပြောသွားသူပဲပေါ့လေကျွန်တော်တို့တက်မတော်ကကျွန်တော်အပြစ်ဖက်ရဲ့သိရင်မှဟိုတိုင်းသားတွေကိုပဲသူ့နေရာသူနေအဲ့လိုပြောတယ်ပေါ့ဒါမှမဟုတ်ကျွန်တော်တို့တက်မတော်ကလည်းရခိုင်ပြည်နယ်မှာဟိုကိုနေရကိုနေလားပေါ့အဲ့အရာတစ်ချက်ပေါ့အဲ့ကြတော့ကျွန်တော်တို့ကအဓိကဓာရီရတော်နဲ့ပြည်လည်းမတင်မှုဆရာဘာလို့လဲဆိုတော့ကျွန်တော် 2008 ဖွဲ့စည်းပုံအရာစစ်တပ်ကတော်လေးကိုအာဏာရရှိနေတယ်အဲ့ဒါကျွန်တော်တို့ကငြိမ်းချမ်းဖို့တကယ်ရေးရှိတည်တတ်ပြီးတော့ငြိမ်းချမ်းဖို့ဆိုရင်ပြည်သူကိုမျက်နှာမူပါပါမယ်ဒါကြောင့်ပြည်သူလူထုရွေးချယ်တင်ရောက်ထားတဲ့တိုင်းသားပေါင်းစုံပါတဲ့ကျွန်တော်တို့ပြည်သူအစိုးရရဲ့ကျွန်တော်တို့အောက်မှာပဲနေတဲ့နေပြည်သူဆိုရဗမာတာနဲ့ကျွန်တော်တို့ဒီရေရှည်တည်ထက်ခံရတဲ့ပြည်တော်စုငင်းညာရေးကိုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျဒါပါပဲခင်ဗ
ျဟုတ်ကဲ့ကိုချင်းမြင့်ဆွနေရကျေးဇူးပါဆိုတော့ဒီကိုချင်းမြင့်ပြောတဲ့အထဲတွေကတစ်ချက်ကိုကျွန်တော်စွတ်ထုတ်ပြီးတော့ဒီသူပင်နိုင်ပုတ်ဆွနေတဲ့ပုံကိုယ်တွေကိုဆွနေစေချင်တာတစ်ချက်ကတော့အခုကသူကတော့ဒီအစိုးရရဲ့ဒီဥဆောင်မှုအောက်မှာပေါ့နော်အခုကအထူးသဖြင့်ဒီရတားစုကဖြစ်လာတဲ့အတွက်ရတားစုရဲ့ဥဆောင်မှုအောက်မှာဆွနေမယ်ဆိုလို့ရင်ငင်းငင်းရဲ့နီးစပ်နိုင်တယ်ဆိုတော့သူသဘောထားကိုပြောပါတယ်ဆိုတော့ဒီအစိုးရရဲ့ဥဆောင်မှုအပိုင်းနဲ့ပတ်သက်လို့ငင်းငင်းရဲ့မှာအခုလက်ရှိလောက်တလောက်မှာဆရာဦးထွန်းစောရင်ဆွနေစေချင်ပါတယ်လောက်တလောက်မှာဘလောက်ထိခီးပေါက်တယ်လို့များဆရာဦးထွန်းစောတို့သုံးသပ်မိလဲခင်ဗျာ
ဒီက NLD အစိုးရကသူကဒီ2008ဖွဲ့စည်းပုံကသူကတက်ကိုမလွှမ်းမိုးနိုင်ဘူးပေါ့ဗျာနော်သူတက်နဲ့ကဒီအစိုးရနဲ့ကသူကဘွေးနေပုံစံမျိုးမရှိဘူးနော်သူကဒီအစိုးရနှစ်ရက်လိုမျိုးတိုင်းငံလုံးကတကဘာလုံးကလည်းပဲအဲ့တိုင်းချုပ်မြင်နေကြတဲ့အချိန်ပဲပေါ့ဗျာဒါကတော့ဒါကတော့အခြေခံအကြောင်းတရားပဲအဓိကဒီ NLD အစိုးရပဲဖြစ်ဖြစ်တခြားပဲအစိုးရပဲတက်လာပေါ့နော်ဒီဖွဲ့စည်းပုံရကတော့ဒီငင်းကြိုင်းဖြစ်စဉ်ကိုအစိုးရလုပ်တဲ့လူကနော်ပေါ်ဆောင်တဲ့အခါမှာတက်မတော်ကအစိုးရပုံမှာနေပြီးတော့မှတာဝန်ခံမှုအပြည့်အဝမရှိဘူးဆိုလို့ရှိရင်ဒီပြဿနာကတော့ဆက်ပြီးတော့မှရှိနေအောင်မှာဖြစ်တယ်ဆိုဒီနေ့ NLD အစိုးရရဲ့ပေါ်ဆောင်မှုတွေကိုလည်းပြန်ကြည့်တဲ့အခါမှာသူကတော့ဒီတက်ရဲ့အပြစ်ခရဲ့စီးကိုတက်နဲ့ဆိုင်တယ်ပေါ့ဗျာအပြစ်ခရဲ့စီးလုတ်ပြီးတဲ့နောက်ဘက်မှာနိုင်ငံရေးဆွေးနွေးပွဲကဒါအစိုးရနဲ့အဓိကဆိုင်တယ်အဲတက်နဲ့ဒီသဘောတူပြီးတော့မှလက်မရေးထိုးလိုက်တဲ့ဒီ bilateral သဘောတူညီချက်တွေရောနောက်ပြီးတော့မှတနိုင်ငံလုံးအပြစ်ခရဲ့စီးသဘောတူစာချုပ် NCA တွေကိုရောထိုးလိုက်ပြီးတဲ့နောက်ပိုင်းမှာအကောင့်တွေဖော်မှုဖြစ်စဉ်မှာအစိုးရရဲ့အခန့်ကဏ္ဍကအမှန်ဆိုလို့ရှိရင်အဓိထက်ပိုရှိတာဖြစ်တယ်နော်အစိုးရပါဆိုပေါ့ဒီမှာကျွန်တော်တို့ဒီ UPDJC ဆိုတဲ့ရန်တရားမှာအစိုးရကအဓိကနေပြီးတော့ဥဆောင်ပြီးတော့မှလုပ်တာဖြစ်တယ်အစိုးရကဒါကိုတက်တက်ကြွကြွလုပ်နိုင်ရမယ်နိုင်ငံရေးပြည်သူ့ဆွေးနွေးပွဲတွေကိုသူခေါ်နိုင်ဖို့အတွက်ပုံစံမျိုးစုံနဲ့ပေါ်ဆောင်နိုင်ရမယ်ဒါပေမဲ့ဒီဘက်မှာနောက်ထပ်ရန်တရားတစ်ခုကတော့ဒီအပြစ်ခရဲ့စီးရေးကိုခိုင်မာအောင်လုပ်တဲ့ Joint Monitoring Committee JMC ကရှိတယ် NCA အရပေါ့နော်ဒါအပြစ်ခရဲ့စီးရေးကိုခိုင်မာအောင်ထိန်းသိမ်းမယ်ဆိုတဲ့ရန်တရားမှာအစိုးရရဲ့အခန့်ကဏ္ဍကအဲ့ဒီမှာနော်သူကပါဝင်နေတယ်ဆိုပေမဲ့လို့သူကမလွှမ်းမိုးနိုင်ဘူး။ဒီပြည်နေတိုင်းဒေသကြီးအစိုးရတွေကနေပြီးတော့မှအဲ့ဒီနေရာမှာရှိနေရမယ်မှန်ဆိုလို့ရှိရင်သူတို့ကအဲ့ဒီနေရာမှာနေပြီးတော့မှဒီရှိတော့ရှိတယ်ပါဝင်တဲ့ participant တာလာတော့ပဲရှိတယ်။သူတို့ကအဲ့ဒီမှာတက်ရဲ့ပေါ်ဆောင်မှုတော့မလွှမ်းမိုးနိုင်ဘူး။နောက်ပြီးတော့မှအခုအစိုးရရဲ့ဖွဲ့စည်းပုံဆွဲချာလဲပြန်ကြည့်လိုက်ရင်ဒီ2008ဖွဲ့စည်းပုံအရဆိုလို့ရှိရင်တက်ကနေပြီးတော့အဲ့မှာအစိုးရဖွဲ့ထဲမှာသူကနေလုံဝန်ကြီးအနေနဲ့ပါနေတယ်နော်ဆိုရင်ဒီပြည်နေတိုင်းဒေသကြီးစိုးရတွေကိုပြန်ကြည့်လိုက်တဲ့အခါမှာဒီနေလုံဝန်ကြီးကပဲအဓိကကြရတယ်ပေါ့သူကတော့အစိုးရကိုစားပြုပြီးတော့မှအလူကပဲအဓိကလုံနေတာကိုတွေ့ရတယ် ဆိုတဲ့အခါကျတော့ NLD အနေနဲ့ဒီအပြစ်ခံရေးစီရေးခိုင်မအောင်လုပ်တဲ့ဖြစ်စဉ်မှာရောနိုင်ငံရေးတွဲဆုံဆွေးနွေးမှုဖြစ်စဉ်မှာရောသူ့ရဲ့နော် initiative ပေါ့နော်သူ့ရဲ့ဒီကနဦးစတင်ပြီးတော့မှလှုပ်ရှားတဲ့ကြိုးပမ်းမှုတွေကပျောက်နေတဲ့သဘောဖြစ်တယ်။ညာသူ့ရဲ့ initiative ပျောက်လေလေတက်ရဲ့ခန့်ကဏ္ဍကအဲ့ဒီနေရာမှာပို့ပြီးတော့ရလာလေလေတက်ကသူလိုချင်တဲ့ပုံစံကိုပို့ပြီးတော့မှအတွန်းတင်လာလေလေဆိုတဲ့အခါကျတော့NLD ရဲ့အခန့်ကဏ္ဍ NLD လှုပ်ဆောင်မှုတွေကနော်လှုပ်ရှားမှုတွေကဖြည်းဖြည်းချင်းမဲမိန်ပြီးတော့မှဒီငိမ့်ချင်ဖြစ်စဉ်ပေါ်မှာသူ all the လွန်မှုမှုမရှိတော့ဘူးဆိုတဲ့အနေအထားကိုရောက်သွားတယ်။တိုက်ပွဲတွေဖြစ်လိုက်တဲ့အခါကျတော့ပူဆိုးတော့ရောနော်။အခုကအဲ့လိုမျိုးလှုပ်ရှားလိုက်နေတာဖြစ်တယ်။အဲဒါကြောင့်ဒီနေရာမှာလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD ဆိုရအနေနဲ့လူထုရဲ့ mandate ပေါ့လူထုရဲ့အားကိုသူရထားတာဖြစ်တယ်။ဒီနေ့သူကြံရှိနေတဲ့သက်တမ်းကာလအတွင်းမှာသူ့ရဲ့အားကိုသူအပြည့်အဝအသုံးချနိုင်မယ်ဆိုရင်တော့နော်ဒီထက်ပေါက်ချလို့ရအောင်ပဲသူအပြည့်အဝအသုံးမချဘဲနဲ့ဒီတိုင်းပဲမျောထားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအခွင့်အလမ်းကတော့ဆုံးချုပ်သွားနိုင်တယ်နောက်ပြီးတော့တိုက်ပွဲတန်တရာအထက်မှာကျွန်တော်တို့ကဆက်လေသွားမယ်သဘောလေးကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်အဲ့လိုမျိုးကျွန်တော်ကတော့သုံးသပ်မိပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆိုးမြင်ရောခင်ဗျဆက်စွာကျွန်တော်တို့ဒီဟိုဆွေးနွေးတဲ့ပုဂ္ဂိုလ်ထောက်ပြသွားတာတော့ဒီယထာဆိုးရဲ့အောက်မှာပေါ့လေသူဝိုင်းမီဆွေးနွေးလိုက်ကြမယ်ဆိုလို့ရှိရင်ငင်းငယ်ကြီးကခီးပေါက်နိုင်တယ်ဆိုပြီးသူကတော့တွက်ပါတယ်ဆိုတော့ဒါမဲ့ဦးထွန်းစောဟိုထောက်ပြသွားတဲ့အချက်ကတော့အစိုးရအနေနဲ့ဟိုဩဇာမလွှမ်းမိုးနိုင်တဲ့ကိစ္စအားလည်းပဲဒီငင်းငယ်ကြီးဖြစ်စင်မှာဟိုအခက်အခဲတခုအခက်အခဲဖြစ်နေတယ်ဆိုတဲ့အားမျိုးသူကထောက်ပြပါတယ်ဆိုတော့ဆရာဦးမောင်ဆိုတော့ဒီအမြင်တွေပေါ်မှာဘယ်လိုသဘောထားလဲခင်ဗျာ
ကျွန်တော်ပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်အရသာအစိုးရအနေနဲ့ငင်းငယ်လုံငန်းစံမှာရှေ့မဆောင်နိုင်ဘူးကြာသူကရှေ့ကိုတွန်းပို့ထားတာတစ်ဖက်ကအရာရှိတွေကိုပဲတွန်းပို့ထားပြီးငင်းငယ်ဆွေးနွေးနေတာတွေ့ရပါတယ်။တရားသားအစိုးရအဖွဲ့ကတာဝန်ယူတဲ့လူတွေကငင်းငယ်လုံငန်းစံမှာရှေ့ဆောင်ရှေ့ရဲ့ပြည်နယ်နဲ့မိသားမရှိဘူး။ဟိုမရှိဘဲနဲ့တစ်ဖက်ကလူတွေပဲရှေ့ကိုတွန်းပို့ထားတဲ့အချက်တစ်ချက်ကလွဲချော်နေတယ်လို့ထင်ပါတယ်။ဒီကြပ်ချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်အရသာစုအနေနဲ့တမရော်နဲ့ဒီတန်းသာလက်နက်ကိန်းဒီကြမှာနင်ခုရှိတော့နော်စစ်စပ်ညီနေသူကြီးအခန်းမပါဝင်နိုင်ဘူးဖြစ်နေဆိုတော့ဒီနှစ်ဖက်ပြပခကြားထဲမှာနှစ်ဖက်လက်ခံနိုင်တဲ့အကြောင်းအရာကိုရှာဖွေပြီးနေတဲ့စစ်စပ်ညီနေသူခန်းကနေမပါဝင်နိုင်ဘူးဖြစ်နေဒီအကြောင်းအရာလည်းလွှဲချော်နေတဲ့အကြောင်းအရာလို့ပြောရပါမယ်တစ်ဖက်ကပြောမယ်ဆိုလို့ရှိရင်လည်းပဲဒီ NLD ဆိုတာစတဲ့ကလာကတိုင်းသားလက်နက်ကိုင်နေနဲ့ NLD ဆိုတာကိုနဲ့ပတ်သက်ပြီးတော့ညှော်လက်ချက်အများကြီးခါခဲ့ကြပါတယ်။ဒါပေမဲ့တစ်နှစ်ကနေနှစ်နှစ်နှစ်နှစ်ကနေသုံးနှစ်ကြာတဲ့အခါမှာ NLD ဆိုတာနဲ့ပတ်သက်ပြီးတော့တိုင်းသားတွေကြားထဲမှာယုံကြည်မှုကျဆင်းလာတာလည်းငြင်းငြင်းလုံလန်းစေအောင်မြင်မှုခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးရကျေးဇူးပါ။ဆိုတော့နောက်ထပ်ကျွန်တော်တို့ဆွေးနွေးဖို့ဟိုတရားပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေလည်းလေလိုက်မှမှကြံနေပါသေးတယ်သူတို့လည်းလှည့်ပေးချင်ပါတယ်တူကတော့ကိုမောင်ကျော်ဖြစ်ပါတယ်ခင်ဗျာကိုမောင်ကျော်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဝဆွေးနွေးလို့တော့ကိုဦးဆင်းချင်းဆိုပြီးခေါ်နေတယ်ဒါမဆိုရင်မထောင်ချေဖြည့်စေဖို့ဒီစီရွာလို့ပဲအရှင်ကိုဆွေးထားဆွေးထားဆွေးထားသူတို့လို့ရှင်တဲ့အရှင်တွေကိုရောက်တဲ့အခါမှာသူတို့တဲ့တို့လုံးလုံးရနိုင်တဲ့အချိန်အခါမှာသူကဒီဟာကိုအကောင့်တဖို့မေလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်ပါဝင်ကြတဲ့တဲတော့အကုန်လုံးသွားလေတော့ဒါကိုစိတ်ရှိရှိနဲ့ဆောက်ထုတ်ထားမိဒါပေမဲ့သူတို့ရဲ့ကျိုးကွင်းချင်းကိုမဝင်မိအောင်လို့ကအားရစေရမယ်လို့ကျွန်တော်ဆွေးနွေးလိုပါတယ်
။ဟုတ်ကဲ့ကိုမောင်ကျော်ဆွေးနွေးရခြေစူပါ။နောက်တစ်ခုကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ကျွန်တော်ခုတော့ပြောပြမယ်တခုကသူလန်နာကန်အဖွဲ့တွေတမ်းမတော်ဖြစ်ဖြစ်ဟိုဒီတိုင်းလန်နာကန်နေဖြစ်ဖြစ်ဒီလိုလေးမျက်နှာထောက်အောင်သူကလန်နာကန်နေရှိတဲ့ဆွဲဆွဲဒီလိုလေးအများအားဖြင့်မာဒီမြင်းကြီးဆွေးနွေးပွဲမှာဆိုတာအဆိုးရနဲ့မဆိုင်ဘူးကတမ်းမတော်ကတိုင်းသားအသီးသီးကအကုန်လန်နာကန်ရှိတယ်အဲ့ဒါတမ်းမတော်လက်ထက်ကဘယ်နှစ်တည်းရှိပြီလို့သူတို့တိုင်းသားတိုက်ပွဲတိုက်လာတယ်အောင်လားဟိုတိုင်းစားတယ်ပဲဟိုသူတို့ပဲဟိုပြန်ပြီးတော့အခြေတိုက်မဲ့တဘောရှိတယ်ဟိုကသူတို့ကတမ်းမတော်ပဲပြန်ရမှာအစိုးရနဲ့လည်းမဆိုင်ပါဘူးအစိုးရတောင်းယူပြီးလုပ်လဲအစိုးရကသူကမြန်မာလက်ကဲပြည့်လုပ်တာပဲဟိုရထိုင်မကြည့်ပါလား EU အပြတ်တိုက်ဆိုပြီးတော့တောင်းဆန်းစီပြောတယ်ဆိုတော့အတိအကျဘယ်သူမှလည်းဟိုထုတ်ပေါ် energy လည်းထုတ်ပေါ်မပြောဘူးစစ်တပ်ကလည်းထိတ်တိုက်တက်တယ်ပြီးနေတာဟိုခန်းကြီးရိုးရားလည်းရိုးရားမှုလို့ဆိုပြီးတော့ဟိုအပြတ်အကုန်ရှင်းအခုအေးကြလည်းအေးရသေးသွားလို့ ယောက်ျားမအေးဒီပဲဆိုတော့သူတိုင်ဒီကတမ်းမော်လို့ပဲပြန်ရမှာပါခင်ဗျာ။ဟုတ်ကဲ့ခင်ဗျာ။အလောက်ပါပဲ
။ဟုတ်ကဲ့ကိုတမ်းမော်ဆွေးနွေးရကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့ကတော့နော်တိုင်းသားအဖွဲ့အစည်းတွေအားလုံးကနော်ဓာတ်လူခွင့်နဲ့ကိုယ်ပိုင်ကြံ့ခန်းခွင့်ကိုအဓိကလိုအပ်ပါတယ်။လိုလားပါတယ်။အဲ့ဒါကိုအစိုးရစစ်တပ်အဖွဲ့အစည်းကလိန်လေပြီးတော့ကျွန်တော်တို့တိုင်းသားတွေကိုနော်အခုတို့ရဲ့လှုပ်ဆောင်ချက်အပြုအမူကတော့ကျွန်တော်မြင်ရတာပေါ့ဗျာနော်ပြစ်ခတ်ရယ်ဆယ်လှုပ်ပြီးတော့ကျွန်တော်တိုင်းရင်းသားဒေသမှာနေရာဝင်ယူတာနော်လှုပ်မှုရိုက်ဖို့ယူတာတွေကနော်ကျွန်တော်တို့ကတော့အမြဲတမ်းမြင်တွေ့နေရတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကနော်ခံရတယ်ဗျနော်ဘာဖြစ်လဲဆိုတော့သောဘဦးကြီးနဲ့တခါပြစ်ခတ်ရယ်ဆယ်လှုပ်ရင်ကျွန်တော်ပြင်းနေဖွဲ့သည်အဲ့ဒါကိုနော်အစိုးရစစ်တပ်အဖွဲ့အစည်းအားနော်တို့ကနောက်ဆုံးတော့ကျွန်တော်အဖွဲ့အစည်းကိုနော်သူတို့ချိုးဖောက်လိုက်တာပေါ့ဗျအဲတခါနောက်ပြီးတော့ဗိုလ်လင်းထင်ပါနော်ညဉ့်ညဉ့်လှုပ်တယ်လှုပ်ပြီးတော့တခါအစိုးရစစ်တပ်အဖွဲ့အစည်းကပဲချိုးဖောက်တယ်နော်ကချင်နဲ့အားတခါပြိခတ်အစဲလှုပ်တယ်နောက်ဆုံးတော့သူတို့ပဲနော်ပြိခတ်အစဲချိုးဖောက်ပြီးတော့ညဉ့်ဝင်ယူတော့သူတို့တိုက်ထုတ်လိုက်တာပေါ့ဗ
ျ
နော်ကိုကောင်လည်းဒီလိုပဲသူတို့လှုပ်ဆောင်ခဲ့တယ်အဲအားကြောင့်မို့ကျွန်တော်တို့တိုင်းသားအဖွဲ့အစည်းတွေကနော်ဘာလို့ယုံကြည်ရမလဲတော့ဘု து ယုံကြည်ရမလဲဘု து အားကိုရမလဲเนาะနိုင်ငံတကာဝင်ရောက်တော့နေရာဝင်ယူပြီးတော့เนาะမပြောမဆိုမချွေးနေပြီးဘူးဆိုရင်တော့ကျွန်တော်ပြည်သူတွေကတော့တုံရတုံရမဲ့ဖြစ်မှလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုတီးလည်းမှုဒါတော့ဒီတန်းရန်သားတူရဲ့ဟိုခန်းစားချက်လိုပဲဆိုရမှာပါဆိုနောက်ထပ်ကျွန်တော်တို့စာတချို့လည်းကြံနေပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီအရှင်ဓမ္မပီရာဆိုတဲ့အကောင့်ပိုင်ရှင်ကအရက်သားတွေနဲ့ထိခိုက်တာနဲ့ပတ်သက်လာရင်လူတို့ကိုကိုယ့်ဘက်မှာပါအောင်မစည်းရုံနိုင်တဲ့တက်ကတော့အကြဆုံးပါပါတဲ့အဲ့ဒီတော့လူတို့ကိုရန်သူအဖြစ်နဲ့သဘောထားမှာလားလူတို့ကိုကိုယ့်ဘက်ပါအောင်စည်းရုံမလားဆိုတာအဲ့ဒီတိုက်ခိုက်နေတဲ့တက်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်တဲ့လူတို့ကိုကိုယ့်ရဲ့ရန်သူအဖြစ်ရွေးချယ်မယ်ဆိုရင်တော့အဲ့ဒီတက်ကအကြဆုံးပါပါလူတို့ကိုကိုယ့်ဘက်သားအဖြစ်နဲ့စည်းရုံသိမ်းသွင်းနိုင်တဲ့လူကတော့အဲ့ဒီစစ်ပွဲကိုအောင်နိုင်တဲ့သူဖြစ်ပါလိမ့်မယ်ဆိုပြီးရေးထားပါတယ်ထူးထက်လင်းဆိုတဲ့ Facebook အကောင့်ကတော့စစ်တပ်ကစေတနာအမှန်နဲ့ဆွေးနွေးမယ်ဆိုရင်တလားတောင်မကြပါဘူးတဲ့အစိုးရနဲ့စစ်တပ်ကစေတနာမမှန်လို့အခုလိုစစ်ပွဲတွေဖြစ်နေရတာပါလို့ရေးထားပါတယ်ဇော်ထွန်းကတော့တွဲဆုံဆွေးနွေးအဖြစ်ရှာတဲ့နီလန်းကသာအကောင်းဆုံးပါတဲ့ငိမ့်ညမ်းပါမှတိုင်းပြည်တိုးတက်မှာပါဆွေးနွေးပွဲတွေကနေတဆင့်စုပေါင်းလှုပ်ဆောင်ကြရင်အားလုံးအတွက်ရလက်ကောင်းနေရကြမှာပါအကောင်းဆုံးရလက်တွေလည်းရကြပါစေဆိုပြီးရေးထားပါတယ်ရှင်
โอเคကျွန်တော်တို့အခုဒီ Facebook မှာတိုင်းရိုက်ကျွန်တော်တို့အမှတ်ချက်ပေးနေတာတချို့လည်းဒီမှာတွေ့ရပါတယ်။တူဦးကတော့ဒီ John Paul ဆိုတဲ့ account ပါရှင်မှာသူကတော့ငင်းချင်းနဲ့ပတ်သက်ပြီးဘယ်ဆိုးတက်တက်မပြောင်းလဲပါဘူးတဲ့။အဲ့ဒါဘာကြောင့်လဲဆိုတော့တိုင်းသားတွေကိုဒန်းလူခွင့်ရေးမပေးနိုင်လို့ပါတဲ့ဆိုပြီးရေးပါတယ်။နောက်တူဦးကတော့ဦးကျင်လာဆိုတဲ့နာမည်နဲ့ပါသူကတော့အဓိကကဘာကြောင့်လဲဆိုတော့အစိုးရသမ္မတလွတ်တော်မှာတဲ့အာဏာမရှိဘဲနဲ့လုပ်ပိုင်ခွင့်မရှိတော့တိုင်းရင်းသားတွေကဘသူ့ကိုယုံကြည်ရမလဲဖြစ်နေတာပါဆိုပြီးတော့သူကရေးပါတယ်ဆိုတော့ကျွန်တော်တို့ဒီမကြခင်မှာလဲကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့ရှိတဲ့အတွက်ကျွန်တော်ဒီအနှစ်ချုပ်အနေနဲ့ကျွန်တော်သုံးသပ်စေချင်တာကတော့ဟိုဒီတိုက်ပွဲတွေရက်စဲတာအခုလောလောဆယ်ကတော့ဒီတိုက်ပွဲတွေရက်မယ်ဆိုပြီးဟိုတက်မလို့ဘက်ကရောဒီတိုင်းသားလက်နက်ကိုင်အဖွဲ့သုံးဖွဲ့ဘက်ကရောပြောထားတာရှိပါတယ်ဒါပေမဲ့ဟိုရက်စဲတယ်ပဲဖြစ်စီပေါ့လေဒီယာယီလောက်မဟုတ်ဘဲနဲ့ရေရှိခံမှုဆိုလို့ရှိရင်ဒီမြန်မာစိုးရနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်လက်နက်ကိုင်အဖွဲ့တွေပဲကပဲဖြစ်ဖြစ်မဖြစ်မနေလောက်လောက်ဖို့လိုရဆိုရင်ဘာတွေများရှိမလဲဆရာဦးထွန်းဆိုအရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့အဓိကတော့ပေါ့ဗျာဒီနိုင်ငံရေးဆန္ဒပေါ့နော်အခြေခံအားဖြင့်ကတော့နိုင်ငံရေးဆန္ဒနိုင်ငံရေးဆန္ဒကဒီတက်မလို့ဘက်မှာရှိရမယ်လို့ကျွန်တော်ကမြင်တယ်အခုကကျွန်တော်တို့တိုင်းရင်းသားတွေဘက်ကတော့တခြားလုံပေါ်ဒီ2080ကျော်ပြည်တွင်းစစ်မှာပြောဆိုလာခဲ့တာကဒီပင်းလုံစာချုပ်ရဲ့အခြေခံဖြစ်တဲ့ပင်းလုံကတိကဝတ်ပေါ့လေနော်နော်အခုကတော့ပင်းလုံစိတ်သက်ကိုပဲယူပြီးမှဆောင်းနိုင်ငံတော်တိုင်းပင်ခံဦးဆောင်တဲ့မစစ်တရားစုပင်းလုံညီလာခံမှာသူကအကောင့်တွေပေါ်ဖို့ကြိုးပမ်းတာကိုပဲတွေ့ရတယ်ဒါပေမဲ့ပင်းလုံကတိကဝတ်တို့ပင်းလုံစာချုပ်တွေကပျောက်သွားတယ်နော်အဲ့ဒါအဓိကနိုင်ငံရေးဆန္ဒကကျွန်တော်တို့မတူညီဘူးပေါ့ဗျာဒီတိုင်းရင်းသားတွေနဲ့အဲ့ဒီနဲ့တိခန့်ရေးသေးထားတဲ့အဖွဲ့တွေရောပြင်မခန့်တိခန့်ရေးသေးထားမှုမရှိတဲ့အဖွဲ့တွေကရောဘုံတူညီချက်တူကပါလဲဆိုတော့ဒီတိုင်းပြည်ကိုနော်အမျိုးသားတက်ယူနေတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အစည်းအဝါရှိတဲ့ Federal Democracy ပြည်ထောင်စုကိုတည်ဆောက်လိုတယ်ဆိုတဲ့အချက်မှာတော့အားလုံးကတူညီတယ်ဆိုဒီအချက်ကိုတက်လာတဲ့အစိုးရဆက်ဆက်ကဒီအပေါ်မှာအကောင့်တွေပေါ်မှုပြက်ကွက်ခဲ့တယ်အခု NLD အစိုးရလက်ထက်မှာလည်းပဲဒီဥစ္စာကိုအကောင့်တွေပေါ်မှုပြက်ကွက်နေစေပဲဖြစ်တယ်ဒါနဲ့စစ်တရားစုပင်လုံးညီလာခံဆိုတဲ့အခင်းအကျင်းအောက်မှာ လက်ရှိတော့အောင်ဆုံးစုကြည့်ဦးဆောင်တဲ့အစိုးရကလည်းပဲသူကနိုင်ငံရေးအကျိုးအမြတ်တစ်ခုတည်းပို့တဲ့လောက်ရံပြိုထက်ကိုအားစိတ်လောက်ပြဖို့လူတွေလို့ကျွန်တော်မှမြင်တယ်
။ဟုတ်ကဲ့
တတိယစုပြည်လုံးကြီးလာခံကတိုင်းရင်းသားတွေလူလာတဲ့လက်ဒီနဲ့ကိုယ်တော်တရားဖွဲ့ပြေဝါရှိတဲ့ပြည်တော်စုကိုပေါင်းဆောင်နိုင်မယ်လို့ဒီယုံကြည်မှုမရှိကြတော့ဘူး။လက်ရှိလက်တော်တွေကဒီဖွဲ့စည်းပုံပြင်ရေးမှလည်းပဲ NLD ရဲ့တိုင်းရင်းသားတွေလူလာတဲ့တဲ့ဒီရေကွန်ပြတ်တက်ွေးဆိုင်ရာဖက်ဒရယ်ခြေကမူတွေနဲ့အညီပေါ်ဆောင်နေတာကိုလည်းမတွေ့ရဘူးဆိုတော့ဒီအပေါ်မှာတိုင်းရင်းသားလက်နက်ကဒေါ်လာရေးဖွဲ့စည်းတွေကလက်ရှိ NLD အစိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုပေါ်မှာလာကျိုးသက်ရောက်နေတာကိုတွေ့ရတယ်။အဲဒါကြောင့်ဒီတိုက်ပွဲတွေကလည်းပဲထပ်ပြီးတော့မှကျွန်တော်တို့ကတော့မြေပြင်မှာပို့ပြီးတော့မှဖြစ်လာတဲ့အရေးအယံတွေ့နေရတယ်လို့ကျွန်တော်တွေကတော့သုံးသပ်မိပါတယ
်။ဟုတ်ကဲ့ဆိုတော့ဆရာဦးမောင်ဆိုတော့ခင်ဗျဆရာဦးမောင်ဆိုတော့စောစောပိုင်းကဟိုထောက်ပြသွားတာတစ်ချက်ကတော့အခုလက်ရှိဒီဟိုတိုက်ပွဲတွေဖြစ်နေတဲ့နှစ်ဖက်ကြားပေါ့နော်တက်မတော်နဲ့ဒီတိုင်းသားလက်နက်ကသုံးဖွဲ့ကြားမှာဟိုသူတို့လူလားချက်တွေပြောထားတာတွေအရန်ကိုကွာလွန်းနေတယ်ဆိုတော့ဒါလည်းထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်တို့ဒီလိုတိုက်ပွဲတွေဖြစ်နေတာရက်စဲတာယာယီလောက်မဟုတ်ဖ ೇನೆ ရေရှိခံမှုဆိုရင်ဒီလိုကွာချက်တွေကိုစစ်ဆက်နိုင်မှုအပါဝင်ပေါ့လေဟိုလုံနိုင်ကြိုင်နိုင်မဲ့နီးလန်းနေဘာတွေများရှိမယ်လို့သုံးသပ်လို့ရမလဲဆရာဦးမောင်ဆို
ပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့လက်တွေ့မှာဘယ်လက်ခရဆိုအပြစ်ခတ်ရစေးဖြစ်တယ်အပြစ်ခတ်ရစေးလို့ဖို့ဆိုလို့ရှိရင်တစ်ဖက်အပြစ်ခတ်တိုက်ခိုက်နေတဲ့တက်တွေရောက်တဲ့နေရာမှာအရင်ရက်ဖို့ရပြီးပါတယ်အဲ့ပြီးတော့မှသာလျှင်ဒုတိယအဆင့်ကျမှသာလျှင်ဘယ်တက်တွေကတော့ဘယ်မှာရှိနေလဲဘယ်တက်တွေကဘယ်မှာရှိနေလဲဆိုဒုတိယအဆင့်ဆက်ဆွေးနွေးမယ်ဆိုလို့ရှိရင်လက်တွေ့ကြလိမ့်မယ်လို့ထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကအပြစ်ခတ်ရစေးရေးကမစသေးခင်မှာပဲအဲမဖြစ်သေးခင်မှာပဲဘယ်တက်ကဘယ်မှာရှိမှပြည့်ရမယ်ဘယ်တက်ကဘယ်မှာရှိမှပြည့်ရမယ်ဆိုလို့ရှိရင်တော့ပြည့်ရဖို့ခက်ခဲပါလိမ့်မယ်။ရောက်တဲ့နေရာမှာလက်ရှိတက်တွေရောက်တဲ့နေရာမှာအရင်ပြည့်ရပြီးတော့မှဒုတိယအဆင့်ကျမှတိုင်းဘယ်တက်တွေကဘယ်မှာရှိနေလဲဆိုရင်အပိုင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်အဆင်ပြေလိမ့်မယ်လို့ထင်ပါတယ်။နောက်ဒုတိယချက်အရပြောမယ်ဆိုလို့ရှိရင်ဘယ်လိုပဲပြစ်ခတ်တက်ခဲမှုတွေရှိနေကြစေကျွန်တော်ညီငယ်ဆွေးနွေးပွဲလမ်းစာကိုဖွင့်ထားမယ်ဆိုလို့ရှိရင်ကျောင်းနဲ့ဆင်ပြေနိုင်လို့ဆင်ပြေနိုင်မယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်2017ခုနှစ်ကစပြီးပြည်ရင်းနဲ့တိုက်ပွဲတွေတောက်ချောဖြစ်ခဲ့တယ်။ဆွေးနွေးပွဲမှာတိုင်ငယ်မှာလည်းဖြစ်တယ်၊ဆွေးနွေးနေလုံးလည်းဖြစ်တယ်၊ဆွေးနွေးပြီးမှလည်းဖြစ်တယ်။ဒါပေမဲ့ပြည်ရင်းနဲ့တိုက်ပွဲက2018ခုနှစ်နဲ့ဒီ2017ကနေ2018ရှင်းနေတဲ့ဖြစ်တယ်။ဆွေးနွေးပွဲရှိနေလည်းဖြစ်နေတာပဲ
။ဒ
ါပေမဲ့2018ခုနှစ်လည်းနေဒီနေ့ကဒီနေ့ချိန်ထိကျွန်တော်တက်ပွဲကြီးချိန်ဆ
က်ပါဆရာဦးမောင်ဆိုရင်ကျွန်တော
်ချိန်လဲ
ဒီလောက်ပဲရတဲ့အတွက်အစော
ကျွန်တော်ဝဲကြီးချိန်နေလို့ရှိရင်ကျွန်တော်ဒီပြဿနာကိုဖြစ်ရှင်းနိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆိုဦးထွန်းစောကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့တောထရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေညတဲ့လေလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တက်လက်ပြောပြပေးပါအောင်ရှင်
ချင်းအတော်ကြောင်ဆုံဆိုင်ခဲ့ရတဲ့ရုရှားနဲ့ယူကရိန်းနိုင်ငံကြားအကျဉ်းသားလဲလှယ်ရေးလုပ်ငန်းတွေဒီကနေ့စတင်ပါတယ်ဒီဖြစ်ရကြောင်ယူကရိန်းနိုင်ငံအရှေ့ပိုင်းကယူကရိန်းလုံခြုံရေးတပ်ဖွဲ့နဲ့ရုရှားတို့ကြောထောက်နောက်ခံပေးထားတဲ့ခွတ်တပီးအုပ်စုကြားပဋိပက္ခတွေအဆုံးသတ်နိုင်ရေးကြိုးပမ်းချက်တစ်တွေထွက်လာပြီလားဆိုတဲ့မျှော်လင့်ချက်တွေတိုးလာပါတယ်ဒီကနေ့မနေ့မှာပဲရုရှားနိုင်ငံမော်စကိုမြို့အနီးက Lefortovov အကျဉ်းထောင်ကနေအကျဉ်းသားတွေကိုဘတ်ကား20နဲ့တဲထုတ်သွားချိန်မှာပဲယူကရိန်းနိုင်ငံတင်ကြတာပါတဲ့လေယာဉ်ဒဇင်းမော်စကိုမြို့အနီးက Vanukovo လေယာဉ်ကွင်းမှာဆင်သက်ပါတယ်ယူကရိန်းနိုင်ငံ Kiev မြို့မှာလည်းအလားတူလှုပ်ရှားမှုမျိုးတွေတွေ့ရပြီးတော့တက်ဆိုင်ရာတိုက်မီကအကျဉ်းသား3ဦးကိုလဲလှယ်ခဲ့ကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပြည်နယ်တွေမှာအာဖဂန်တပ်ဖွဲ့နဲ့တာလီဘန်တွေကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားနေချိန်မှာပဲအရှေ့မြောက်ပိုင်းကအထူးကကြားတဲ့ခရိုင်တခုကိုတာလီဘန်တွေစီကနေပြန်ပြီးတော့သိမ်းယူလိုက်နေတယ်လို့အာဖဂန်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။တာလီဘန်တွေကအဲ့ဒီခရိုင်ကိုလွန်ခဲ့တဲ့9နှစ်ကသိမ်းပိုက်ခဲ့တာပါ။အာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့တွေကတားနိုင်ငံမှာဆွေးနွေးညှိနှိုင်းမှုတွေလုပ်နေချိန်မှာပဲတာလီဘန်တွေဘက်ကအရှိန်ကိုမြင့်ပြီးတော့တိုက်ခိုက်လာနေတာလည်းဖြစ်ပါတယ်။
စနေညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြင့်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်လိုင်းဒိုမီတာ3250နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်မနေ့ခင်းအစီအစဉ်တွေကိုလည်းလိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
်
This program has come to you from the Voice of America, Washington.